Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေဧပြီလ29ရက်ဗုဒ္ဓဘူးနေ့မနက်ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလှိုင်းဒိုမီတာ32 40 49 50နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်มาပါရှင
်ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံဘော်တီမိုးမြို့မှာအင်္ဂါနေ့ကတည်ငြိမ်အေးချမ်းနေပါတယ်နိုင်ဂျီးရီးယားစစ်တပ်ကအမျိုးသမီး300နီးပါးကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံမှာမူရစ်မှုနဲ့ဖမ်းဆီးအဖြစ်ပေးခံထားရသူ9ဦးထဲက10ဦးကိုကွတ်မြစ်လိုက်ပြီဖြစ်ပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဆာမိုဝေနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဗုဒ္ဓဘူးနေ့မနက်ခင်းအတွက်သောတာရှင်တွေကိုသတင်းထူးတွေတင်ဆက်ပေးတဲ့အခါမှာအရေးပေါ်အခြေအနေကြီးညာထားတဲ့အမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ကလုံခြုံရေးအခြေအနေကိုတင်ပြပေးဖို့ရှိတယ်လို့ငလျင်လုံလို့လူထောင်ကြီးသေဆုံးခဲ့ရတဲ့နီပေါနိုင်ငံကခတ်မန်နူမြို့အခြေအနေကတော့ဘယ်လိုရှိပါသလဲ
အချင်းချင်းကူညီနေကြတာများတယ်ဘောလုံးကွေးတို့မှာသူတို့ကန့်မဲမှာလူတွေကအများရွက်ပြင်တဲ့နေဒီတိုင်းနေကြတယ်အဲဒီမှာရေ
းခတ်မန်နူကိုရောက်ရှိနေတဲ့ VOA ဗီဒီယိုသတင်းတောက်ပြောပြပေးခဲ့တဲ့ကူညီကယ်ဆယ်ရေးအကြောင်းနားဆင်ရဖို့ရှိတယ်လို့စမတ်ဖုန်းကိုသုံးပြီးတော့ပျောက်နေတဲ့သူတွေကိုရှာဖို့ဆိုတဲ့သတင်းနဲ့ခွဲစိတ်ကူတာမှုမခံယူနိုင်မဲ့ဒုက္ခရောက်နေကြရတာကကမ္ဘာလူဦးရေသုံးပုံနှစ်ပုံဖြစ်နေတာဆားတဲ့သတင်းထူးတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းအင်္ဂလိပ်စာသင်ခန်းစာအင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝီတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမယ်လန်ပြည်နယ်ဘော်တီမိုးမြို့မှာရဲကထင်းထင်းထားစဉ်ဆယ်ကျော်သက်လူမဲအမျိုးသားတဦးသေဆုံးသွားတာကြောင့်တနင်္လာနေ့ကအကြမ်းဖက်စုပူမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအင်္ဂါနေ့ကတော့အခြေအနေတွေဟာတိတိတသာငြင်းချမ်းမှုရှိနေတယ်လို့ဘော်တီမိုးရဲတပ်ဖွဲ့ကပြောပါတယ်။စတိုးဆိုင်နေနဲ့နာမည်ကြီးအဝတ်အထည်ဆိုင်တွေအပါအဝင်မြို့ရင်းကအစင်းရဲဆုံးရက်ွက်အတွက်အဓိကအရေးပါတဲ့ဝန်ဆောင်မှုလုပ်ငန်းတွေပေးနေတဲ့စတိုးဆိုင်တွေကိုဖောက်ခွဲလူယူတာမိရှုဖြစ်စီတာတွေတနင်္လာနေ့ကပြုလုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့ဒေသခံတွေဟာပထမနေ့ကလမ်းပေါ်ရောက်နေတဲ့အမိုက်တွေကိုရှင်းလင်းခဲ့ကြပါတယ်မြို့တော်ဝန်စတက်ဖာနီရောလင်းဘလိတ်ခါလဲပြဿနာဖြစ်ခဲ့တဲ့ရက်ွက်တွေကိုအင်္ဂါနေ့ကတနေ့လုံးလိုက်လံကြည့်ရှုခဲ့ပါတယ်မြို့ကန်တွေကအချင်းချင်းရိုင်းပင်းကူညီကြတာတွေကိုမြို့ကိုပြန်လည်ပန်ဆန်ရေးအတွက်လှုပ်ဆောင်တာတွေကိုတွေ့ခဲ့ရတဲ့အတွက်စစ်မှန်တဲ့ဘော်တီမိုးမြို့ရဲ့အနေအထားကိုတွေ့မြင်တွင်ရခဲ့တယ်လို့မြို့တော်ဝန်ကပြောပါတယ်သမ္မတဩဘားမားကတော့တနေ့လနေ့ကဖြစ်သွားခဲ့တဲ့ဖြစ်ရာဟာလွန်ခဲ့တဲ့ရက်ပေါင်းများစွာအတွင်းငြိမ်းချမ်းစွာမိမိတို့ရဲ့ရပိုင်ခွင့်ကိုဥပဒေပေါင်းတွင်ကတောင်းဆိုခဲ့တဲ့လို့ရက်ကိုပြက်ပြားသွားစေတယ်လို့ပြောပါတယ်
There's no excuse for the kind of violence that we saw yesterday. It is counterproductive. That is not a protest.
မနေ့ကမြင်တွေ့လိုက်ရတဲ့အကြမ်းဖက်မှုကိုခွင့်လွှတ်နိုင်စရာအကြောင်းမရှိတဲ့အကြောင်းဒါဟာအကျိုးရုပ်စေတဲ့လှုပ်ရက်ဖြစ်ကြောင်းအဲ့ဒီလှုပ်ရက်ဟာဆန္ဒပြတာမဟုတ်ဘဲလူတချို့ကဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာအခွင့်ကောင်းယူပြီးလှုပ်သွားကြတဲ့လှုပ်သွားကြတာဖြစ်တဲ့အတွက်သူတို့ကိုရာဇဝတ်သားတွေလိုပဲဆက်ဆံရမှာဖြစ်တယ်လို့သမ္မတဩဘားမားကပြောတော်တာဖြစ်ပါတယ်။အင်္ဂါနေ့ကအခြေအနေတွေတည်ငြိမ်နေတယ်ဆိုပေမဲ့လည်းဒေသခံတွေဟာစုဝေးဝဲတွေပြုလုပ်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေလည်းဘာတီမိုးမြို့တစ်မြို့လုံးမှာတင်းကျပ်စွာချထားပါတယ်။ဒါအပြင်ဘာတီမိုးမြို့ဟာအရေးပေါ်အခြေအနေကြီးညာထားဆဲဖြစ်ပါတယ်
။စနေနေ့ကအင်အားပြင်းထန်တဲ့မြေငရင်လှုပ်ခတ်ခဲ့ပြီးလူပေါင်း 9,000 နီးပါးတေဆုံးတာထောင်ပေါင်းများစွာသောလူတွေအတွက်အကူအညီထောက်ပံ့တွေလိုအပ်နေတဲ့အချိန်မှာနီပေါနိုင်ငံမှာ3ရက်ကြာဝမ်းနည်းပူဆွေးမှုကာလအဖြစ်သတ်မှတ်လိုက်ကြောင်းအစိုးရကကြီးညာလိုက်ပါတယ်။ရုတ်တံကတင်ဆက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနီပေါဝန်ကြီးချုပ်ဆာရှော့ကွယ်ရလကကူညီထောက်ပံ့မှုတွေပေးတဲ့အလှရှင်တွေကိုကျေးဇူးတင်တဲ့အကြောင်းပြောဆိုလိုက်တယ်လို့ကြေးလက်ဒေတာတွေမှာတော့အကူအညီတွေရရှိဖို့အတွက်စိန်ခေါ်မှုတွေအများကြီးရှိနေစေဖြစ်တယ်လို့လည်းသူကပြောပါတယ်။ငလျင်တန်းကြောင့်လူပေါင်း 8 သန်းအပေါ်တက်ရောက်မှုရှိခဲ့ပြီးလူ 1.4 သန်းဟာအစားအသောက်တွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအရေးပေါ်ကေဆေးရေးရန်ပုံငွေတွေကဒေါ်လာ 15 သန်းကိုကေဆေးရေးလုပ်ငန်းတွေအတွက်အသုံးပြုမယ်လို့လည်းဆိုပါတယ်။အင်္ဂါနေ့အထိရရှိထားတဲ့စီးရင်တွေအရတည်ဆုံးသူရေတွက်ဟာ 4,600 ကျော်ရှိသွားပြီဖြစ်ပြီးဒဏ်ရာရသူရေတွက်ကတော့ 9,000 ဝန်းကျင်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အစွန်ဖျားပိုင်းတွေမှာရှိတဲ့ပြိုကျနေတဲ့အဆောက်အဦတွေကိုအလုပ်သမားတွေဖိတ်ရှားတဲ့အခါတည်ဆုံးသူရေတွက်ပိုတိုးလာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။ဒဏ်ရာရရှိသူတွေအတွက်ဆေးကုသဆေးနဲ့ငလျင်တန်းကြောင့်ပျက်စီးသွားတဲ့တမိုင်းဝင်အထိမ့်မှအဆောက်အုံတွေပြန်လည်တည်ဆောက်ရေးအတွက်အခမဲ့လှုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ပြည်သူတွေအဆင်ပြေရေးကိုအစိုးရအနေနဲ့ဦးစားပေးကိစ္စအဖြစ်ထားပြီးတော့ဆောင်ရွက်သွားပါမယ်လို့လည်းပြောဆိုပါတယ်။
နိုင်ဂျီးရီးယားစစ်တပ်က မင်းကလေးနေရာနဲ့အမျိုးသမီး63ယောက်ကိုအင်ကာနေကကက်တင်လိုက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့ဟာလွန်ခဲ့တဲ့တနေ့လောက်တုန်းကပြန်ပြီးဆွဲခံလိုက်ရတဲ့ကြောင်းသူလေးတွေဟုတ်မဟုတ်ဆိုတာတော့မသေးကြသေးပါဘူး။ Boko Haram စစ်သည်ကြွားတွေအဓိကခြေကုပ်စခန်းချထားတဲ့နယ်မြေအတွင်းကစခန်း3ခုမှာသူတို့ကိုတွေ့ရှိခဲ့ခြင်းဖြစ်တယ်လို့နန်ဂျီးရီးယားကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ် Chris Olukolade က VOA သတင်းတောက် Chris Stein ကိုပြောပါတယ်။ Boko Haram အဖွဲ့ကတင်ပိုက်ထားတဲ့မြို့တွေကျေးရွာတွေကနေစစ်တပ်ကလိုက်လံတိုက်ခိုက်မောင်းထုတ်လိုက်ပြီးတဲ့နောက်ဒီဒေတာဟာဘိုကိုဟာရမ်အဖွဲ့အတွက်နောက်ဆုံးကြံနေတဲ့ခြေကုပ်စခန်းဖြစ်တယ်လို့ဗိုလ်ချုပ်အိုလူကိုလာဒေကပြောပါတယ်။အခုအမျိုးသမီးတွေကိုကတ်တင်လိုက်နိုင်တဲ့စခန်းတွေကိုစစ်တပ်ကဖျက်ဆီးပစ်လိုက်ပြီလို့သူကပြောပါတယ်။တိုင်းပြည်မြောက်ပိုင်းမှာရှိတဲ့ချီဘုတ်ကျေးရွာကနေကျောင်းသူလေး200ကျော်ကိုဘိုကိုဟာရမ်အဖွဲ့က2014ခုနှစ်ဧပြီလအတွင်းမှာပြန်ပေးဆွဲသွားခဲ့တာကြောင့်သူတို့ပြန်လို့ရေးအတွက်နိုင်ငံတကာကတောင်းဆိုမှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။အခုကတ်တင်လိုက်တဲ့အမျိုးသမီးတွေထဲမှာချီဘုတ်ကပြန်ပြီးဆွဲခံလိုက်ရတဲ့ကြောင်းသူလေးတွေမပါဘူးလို့နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးစာနီဥစမန်ကအစောပိုင်းမှာပြောကြားခဲ့ပါတယ်
။အီရန်ရေတပ်သင်္ဘောတွေနဲ့ကင်းလှည့်ရေရင်တို့ဟာအီရန်နိုင်ငံပိုင်ရေပိုင်နဲ့ဟော့မုတ်ရေလက်ကြားအတွင်းမှာမာရှယ်ကျွန်းအလန်တင်ကုန်တင်သင်္ဘောရဲ့ကုန်ပတ်ပေါ်ကိုကြော်ပြီးတော့ပြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်ပွားတဲ့အချိန်မှာ MV Maresk Tigris အမည်ရတဲ့ကုန်တစ်တာတင်သင်္ဘောဟာနိုင်ငံတကာရေကြောင်းတောလာရေးလမ်းကြောင်းပေါ်မှာရှိနေပြီးတော့ရေလက်ကြားအတွင်းကနေအာရေဘီယန်ပင်လယ်ကွေ့အတွင်းကိုသွားနေတာဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတယောက်ကပြောပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့အီရန်ဘက်ကတစုံတရာမှတ်ချက်ပေးတာမျိုးမရှိပါဘူး။ဒါပေမဲ့အီရန်နိုင်ငံရဲ့ FAST သတင်းဌာနကတော့သတင်းရက်ွက်တွေကိုကုကပြီးတော့ထုတ်ပြန်ရမှာအဲ့ဒီတင်မောပန်ရှင်နဲ့ငွေကြေးကြီးမပြေလည်မှုတွေရှိတဲ့အတွက်အီရန်ရေကြောင်းအာဏာပိုင်ကကြားဖြတ်ပြီးတော့တားဆီးခိုင်းတာဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်ပေါ်တဲ့အချိန်မှာကုန်တစ်တာတင်တင်မောဟာအီရန်နိုင်ငံရဲ့ရေပိုင်နဲ့အတွင်းမှာရှိနေတယ်လို့ပင်တာဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ
်။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ငံဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာမွေးရေးဆေးဝါးမောက်ခုကုမှုနဲ့ပြည်ထောင်စီရင်ခံထားရသူနိုင်ငံသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား2ဦးတို့ကိုကွန်မြစ်လိုက်ပြီလို့အင်ဒိုနီးရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ကမ္ဘာကောင်းဆောင်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကသူတို့ကိုမတတ်ဖို့အတွက်အပြင်းထန်ကန့်ကွက်နေတဲ့ကြားကပဲကွပ်မြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီ၈ဦးစလုံးကိုဗိုလ်ထုနှင့်အစောပိုင်းကတင်းနှက်နဲ့ပြစ်ခတ်ကွပ်မြစ်လိုက်တာဖြစ်ပါတယ်။နိုင်ငံသားတွေထဲမှာအာဖရိကက၄ဦး၊ဩစတြေးလျက၂ဦးနဲ့ဘရာဇီးနိုင်ငံက၁ဦးတို့ဖြစ်ကြပါတယ်။သူတို့ကိုကွပ်မြစ်လိုက်ပြီးဆိုတာနဲ့ပတ်သက်လို့အစိုးရဘက်ကတော့တရားဝင်အတည်ပြုချက်မထုတ်ပြန်သေးပါဘူး။ဒါပေမဲ့မူရီစေဝါမောင်ခိုမှုနဲ့စီရင်ချက်ချခံရပြီးကွပ်မြစ်ဖို့စီစဉ်ထားတဲ့ဖိလစ်ပိုင်နိုင်ငံသူ၁ဦးကိုတော့တပ်ခဏီကြားမှဆိုင်းငံ့ထားလိုက်တယ်လို့အင်ဒိုနီးရှားရှေ့နေချုပ်ကပြောပါတယ်။အဲ့ဒီတရားခံ၉ဦးကို82နာရီအတွင်းကွပ်မြစ်မဲ့အကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကစနစ်နေတုန်းကအသိပေးအကြောင်းကြားထားပြီးဖြစ်ပါတယ်။အဲ့ဒီသတိပေးချက်ထွက်လာပြီးမကြခင်မှာပဲသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြန်လည်သုံးသပ်ပြီးတရားပေးမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတောင်းဆိုခဲ့ပါတယ်။အောက်တိုဘာလတုန်းကသမ္မတရာထူးကိုလက်ခံရယူလိုက်တဲ့သမ္မတဂျိုကိုဝီဒိုဒိုဟာမူရင်မောက်ခုသမားတွေကိုတရားပေးတဲ့အစီအစဉ်ကိုထောက်ခံအားပေးသူဖြစ်ပြီးတိုင်းပြည်အတွင်းအရေးပေါ်မူရည်စေဝါအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်
။ Pacific ကမ်းခြေနိုင်ငံ၁၂နိုင်ငံကုန်သွယ်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဂျပန်နဲ့အမေရိကန်နှစ်နိုင်ငံစလုံးမှာဆန့်ကျင်မှုတွေရှိနေတယ်ဆိုတာကိုအမေရိကန်သမ္မတကအတိအမှတ်ပြုခဲ့တဲ့တိုင်အောင်သမ္မတဘရက်ဥပါမားနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဟာဒီသဘောတူညီမှုကိုအပြီးသတ်လှုပ်ဆောင်ဖို့အတွက်အင်ကာနေမှာဂရုပြုလိုက်ကြပါတယ်။ခေါင်းဆောင်နှစ်ဦးကြားတီးတက်ဆွေးနွေးမှုပြုလုပ်ပြီးတဲ့နောက်ကျွန်တော်တို့နှစ်နိုင်ငံစလုံးရဲ့ကုန်သွယ်မှုကိစ္စမှာနိုင်ငံရေးတွေပါနေတယ်ဆိုတာကိုကြားသိနိုင်ပါတယ်လို့သမ္မတဥပါမားကအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့သမ္မတကသူနဲ့မစ္စတာအာဘေတို့ဟာဒီကိစ္စကိုပြီးဆုံးတဲ့အထိဆောင်ရွက်ဖို့တန်လိမ့်တန်ချထားတယ်လို့တကယ်လဲကျွန်တော်တို့လုံနိုင်လိမ့်မယ်လို့ခံခံမှမှယုံကြည်ထားတယ်လို့ပြောပါတယ်။မစ္စတာအာဘေဟာအမေရိကန်ပြည်ထောင်စုကိုဒုတိယကမ္ဘာစစ်အဆုံးသတ်တဲ့နှစ်ပေါင်း80အထိမ်းအမှတ်ဖြစ်နိုင်ငံတော်အလဲပတ်ခီးစဉ်ဖြစ်ရောက်ရှိနေတာပါ။
ဆိုင်ကွန်မျိုးကျသွားပြီးဗီယက်နမ်စစ်ပွဲပြီးဆုံးသွားတာနှစ်ပေါင်း40ရှိလာပြီဖြစ်ပေမဲ့ဗီယက်နမ်လူမျိုးအမေရိကန်နိုင်ငံသားတွေအတွက်ဒီကိစ္စဟာအခုချိန်ထိနာကျင်ပွဲကောင်းတဲ့အဖြစ်အဖြစ်တည်ရှိနေဆဲဖြစ်ပါတယ်။ဗီယက်နမ်စစ်ပွဲပြီးဆုံးတဲ့နေ့40မြောက်နှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာကြတဲ့ယာနဲ့ချီတဲ့ဗီယက်နမ်လူမျိုးတွေဟာတချင်ကတောင်ဗီယက်နမ်နိုင်ငံမှာတည်ဆူခဲ့ကြတဲ့နိုင်ငံတော်တချင်ကိုတံပြိုင်တည်ဆူပြီးအလံတွေကိုဝေယမ်းခဲ့ကြပါတယ်။
Now, so yeah, Tara Drenigo, Kozo Winline, Usamo Viruga, Jinya Bigajara, Piparishin, a cool young zone tin sabi medringaro, Yebo Chini, Jinya Tara, American Bidanzu, Baltimore, Muga, Chini, Pipare, Sanapia Durine, Yellow Jungirija, a Digioni, Pipuani, American Bidanzu, Maryland Pine, Baltimore, Muma, Chiniga, Bobido, Sowalare, Edwe, Drin de Baja, Yamatoya, Amingo, Muro Winga, Topian Libare, Dida can be Dure, Lunjo, Chini, Padalo, Baltimore, Muma, Chide, Yamanang and Arigo, Sadwe. မြန်မာနိုင်ငံသားတွေကိုစက်သွဲမေးမြန်းထားတာတင်ပြခြင်းပါတယ်ရှင်။စံနှပြတဲ့သူတွေဘက်ကအဓိကယုံနေနေတဲ့ရဲလုံးကြုံရေးတချို့လဲတန်ရပြင်းပြထန်ထန်ရခဲ့ကြပါတယ်။မော်တော်ယာဉ်တွေကိုပါမီးရှို့ဖျက်ဆီးဈေးဆိုင်တွေကိုပါလူရဲယူငယ်မှုတွေဖြစ်ပျက်ခဲ့တဲ့အတွက်အခုလိုမျိုးရေးပေါ်အခြေအနေကြီးညာလိုက်ရတာဖြစ်ပါတယ်။အခုဆိုရင်စတင်ကြောင်းတွေကိုပါပြေးလိုက်ရပါတယ်။ဒီလိုမျိုးအနေထားမှာ
ပြီးတော့အင်းသားရက်ကွက်ကလူတွေလည်းပါလာပြီးတော့ဆန္ဒပြတဲ့လူတွေကရင်းရဲတော့ဆန္ဒပြတဲ့ပုံစံပေါ်ပဲလေဒီကဲတွေနဲ့ပြပေါက်ပစ္စည်းတွေရိုက်ချိုးနဲ့ကျွန်တော်တို့ဘော်ဒီဘုံကအဲ့အနီးကမှရှိတဲ့ CPS ဆိုတဲ့ဒီစီးပစ္စည်းနဲ့ကုန်စုံပစ္စည်းရောင်းတဲ့စတိုးဆိုင်တစ်ခုဆိုလို့ရှိရင်လည်းမီးရှို့ခံရတယ်နောက်ပြီးတော့ဟိုအရက်သားကားကြီးလည်းမီးရှို့ခံရတယ်နောက်တိုင်ရရတာကတော့ရဲကြီးဘက်က9ယောက်လောက်တိုင်ရရတယ်ပုံစံရဲတယောက်ကတော့အယိုးကျိုးသွားတယ်ရဲကြီးဘက်ကတော့ဆန္ဒပြတဲ့လူကိုဘယ်မှတားနေရမှာလဲစနစ်ကျနဲ့တားတယ်ဘာလို့ဒီဆန္ဒပြတဲ့လူတွေကအကြမ်းဖက်လာတဲ့ခါကြလို့ရှိရင်လည်းသူတို့ကအကြမ်းဖက်ပြီးတော့နှိမ်နေတာမရှိပါနဲ့အခုကရဲတွေကအကြမ်းဖက်ကြတဲ့အနေအထားမှာတော့အားလုံးကရဲတွေဘက်ကနေပြီးတော့စိတ်မကောင်းဘူးပေါ့နော်သွားတာအဲလုံချုံရေးအခြေအနေကတော့အခု Maryland Governor ကနေပြီးတော့ဒီ National Security Guard ဟိုအင်အား9000လောက်နဲ့ဒီမှာဟို body မျိုးမျိုးမှာလုံချုံရေးကိုချတာလေအဓိကတော့ဒီလမ်းလုံးလမ်းကွာနေမှာဒါပေမဲ့ဟိုစစ်ကားတွေပိုင်းနဲ့ပုံလူတွေအချိန်တန်ပြောင်းချတာလည်းပုံစံမျိုးမဟုတ်ဘူးပေါ့နော
်မီးရှို့ဖြက်စီးခံလိုက်ရတဲ့ဈေးဆိုင်တွေလမ်းမထက်ကအပျက်စီးတွေကို Baltimore မြို့သူမြို့သားတွေကလိုက်လံတန်ရှင်းပေးနေကြတယ်လို့လည်းသူကပြောပါတယ
်မင်းကတော့ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုရဲ့နောက်ွယ်မှာဒီရှုပ်ပွားနေတာတွေတော့ဒီမြို့ကလူထုကနေပြီးတော့ volunteer တွေနဲ့လူရောက်ထောင်ချောင်းနဲ့ရှင်းနေတယ်နောက်ပြီးကိုကလည်းအစိုးရဘက်ကလည်းဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့တက်တယ်များသူတို့ဖြောင်းပြမှုလည်းသူတို့စူးစမ်းနေတယ်ဟိုကာပြူတို့ထုတ်ထားတယ်ဆိုပေမဲ့လည်းနေတိုင်းမကောင်းဘူးဖြစ်ဖြစ်ချာအရေးပေါ်ကိစ္စမျိုးဖြစ်လာမယ်ဆိုလို့ရှိရင်လည်းသူတို့ဒါမျိုးနဲ့ပတ်သက်လို့ရှိရင်လည်းတင်းနစ်စရာကြီးမလုပ်ပါဘူးဟိုတော့ကွင်းပြူပါတယ
် Baltimore မြို့မှာစီးပွားရေးလုပ်ကိုင်သူမတ်ဒါလင်းကလည်းဒီမြို့မှာငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေရှိတယ်လို့မကျင်တဲ့ချက်အကြောင်းပြချက်နဲ့အများပိုင်ပစ္စည်းတွေကိုအကျန်းဖက်ဖြက်စီးသူတွေကြားလုံခြုံရေးအခြေအနေကတော့စိုးရင်စရာကောင်းပါတယ်လို့ပြောပြပါတယ
်။ဆန္ဒပြတဲ့အခါအခုနောက်ဆက်တွဲဖြစ်သွားတဲ့ပြဿနာကဘာဖြစ်လဲဆိုတော့အဲ့ Baltimore မြို့ထဲမှာအရန်ဆိုးတယ်။ဥပဒေကိုလည်းကလုံးကြားအနေနဲ့ဖြစ်သွားတဲ့ပြဿနာပေါ်မှာအဲ့လိုမျိုးမကောင်းတဲ့လူတွေအနေနဲ့အမျက်ထုတ်သွားတယ်လို့ပဲအမအမြင်နေပေါ့နော်။တေသွားတဲ့ကောင်လေးကတော့အမလည်းမသိဘူးပေါ့နော်။ကောင်းလားမကောင်းလားလို့မသိဘူး။ဒါပေမဲ့ဖြစ်သွားတဲ့အခါမှာမိသားစုအနေနဲ့ကတော့ဒါကိုသားသမီးတယောက်ဆုံးရှုံးသွားတာလေဘယ်သူမှခံနိုင်မှာမဟုတ်ဘူး။အဲ့လိုမိသားစုတွေရဲ့ကြေကွဲပြီးတော့မှသိရမလားအမှန်တရားကိုရှာထုတ်နေတဲ့အချိန်မှာဒီမကောင်းတဲ့လူတွေကဝင်ပြီးတော့မှသိရမလားအခုလိုမျိုးကြီးလှုပ်သွားတာအသုံးချသွားတာလို့ပဲအမှမကန်တော့မြင်နေတယ်။အဲ့အထဲမှာမှအဲ့ရဲတွေအနေနဲ့ကတော့အမှမြင်တာတော့ပြန်လို့လို့ရှင်တော့ရတာပေါ့နော်သူတို့ခဲတွေနဲ့ပေါ့တော့တချို့အမှအတီရဲဆိုလို့ရှင်မနေ့ကပြောတယ်ဟိုမှာငါလည်းဟိုမှာခွင်းနာလိုက်ရတယ်လေမနေ့ညရတဲ့မှာတဲ့ခဲပေါက်ခံရတာလေဆိုတော့သူ့အဲ့လိုမျိုးပေါ့နော်ဟိုသူကတန်ကြက်ကကြီးကာထားတဲ့ဂျားတွေကနေတော့မှလည်းအဲ့ညနာဦးတဲ့အဲ့ကဲရလာဆင်သွားတာပေါ့နော်သူကလိုမျိုးညနာမှာအဖူကြီးရွယ်ရောင်းနေတယ်
ဈေးဆိုင်နေရဲ့လုံခြုံရေးအတွက်အထူးသတိထားဖို့သတိပေးပြောကြားမှုတွေရှိတယ်လို့မြို့မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်စီးပွားရေးလုပ်ကိုင်သူတွေအတွက်သွာလာရေးခက်ခဲမှုတွေဖြစ်တယ်လို့လည်းသိရပါတယ်
။နောက်အမဆိုင်မှာအလုပ်လုပ်နေတဲ့ကောင်လေးတွေဆိုလို့ရှိရင်အခုမင်းညဆိုသူမသိဘူးလေမသိဘဲနဲ့ပြန်သွားတာဆိုင်၈နာရီပိတ်တော့သူပြန်သွားတော့မြို့ထဲရောက်တဲ့အခါကျတော့တဲ့ကားလည်းမရှိတော့ဘူးတဲ့အမရဲ့တဲ့လူတွေကလည်းတိတ်ဆိတ်ပြီးတော့မှ၆တွေ့နေတာပဲတဲ့။နားမောမှာမရှိဘူးတဲ့တစ်ဆက်လျှောက်သွားလိုက်လူအုပ်ကြီးဝုန်းဝုန်းနဲ့ရောက်ကြအဲ့လိုသူတို့ဘက်ကိုပြေးလာတွေ့တော့ကျွန်တော်တို့အိုင်းနာမှာတဲ့ဟိုဖွင့်ထားတဲ့ဆိုင်လေးတစ်ဆိုင်နဲ့ဝင်လိုက်တယ်ပေါ့နော်ဒါဟိုဟာရှင်မှတ်တိုင်လေးမှတ်တိုင်လောက်မင်းရဲ့အစိတ်လောက်ပေါ့နော်ရှောက်တော်မှာတဲ့ကျွန်တော်တို့ကားရတယ်အမရဲ့အဲ့တော့မှအိမ်ပြန်ရောက်တယ်တဲ့
ဒီလအစောပိုင်းတွင်မှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်အဖမ်းခံရတဲ့အချိန်ကရခဲ့တဲ့ဒဏ်ရာရီနဲ့ကွယ်လွန်သွားခဲ့တဲ့ Freddie Gray ရဲ့ဇာပနပြီးတဲ့နောက်မှာခုလိုမျိုးရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တာပါပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ចောင်းစင်းတဲ့အချိန်ယာနဲ့ချီတဲ့အထက်တန်းចောင်းသားတွေဟာမျိုးရဲကကုန်တိုက်တစ်ခုစီကိုခြိတက်ကြရင်းနဲ့အကြမ်းဖက်အတိကယုံနေစဖြစ်ခဲ့ပါတယ်အဲဒီကနေ Baltimore မြို့ကရက်ွက်အတော်များများအထိပြန့်သွားပြီးတော့ ဆန္ဒပြပွဲကနေရုံးရင်းဆန့်ခတ်အခြေအနေပြောင်းသွားတာနဲ့အမျှရဲတပ်ဖွဲ့ဝင်တွေဘက်ကလည်းမထိန်သိမ်းနိုင်ဖြစ်ခဲ့ရပြီးတော့အခုဆိုရင်တော့ဘော်တီမိုးမြို့တွေကိုပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုပါဆစ်လွတ်ပြီးတော့လုံခြုံရေးတင်းကျပ်စွာနေရာချထားလိုက်ပြီးဖြစ်ပါတယ်ရှင်ဒီအမေကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကြီးမားတဲ့ငလျင်တန်ကိုခံရတဲ့နီပေါ်နိုင်ငံမှာကြံ့ရင့်ခဲ့တဲ့ကပ်ဘေးဒုက္ခသည်တွေအတွက်ရေနဲ့အခြေခံအစားအစာလိုအပ်မှုတွေအတော့ကိုကြီးမားနေပြီးတော့နိုင်ငံတကာအကူအညီပေးရေးအတွက်လည်းလေဆိပ်အပါအဝင်လမ်းမဆက်သွယ်ရေးတွေနဲ့အခက်အခဲကြုံနေရတယ်လို့နီပေါ်နိုင်ငံကတ်မန်ဒူမြို့ကိုရောက်ရှိနေတဲ့ VOA သတင်းတောက်ကိုစင်လက်ကပြောပါတယ်။ကိုစင်လက်ကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်။
ကျွန်တော်ကဒီနေ့ဟိုနေ့လယ်မှာဒီကတ်မန်ဒူရောက်တာဆိုတော့အခုနေ့လယ်ဒီမြို့တဲကိုပတ်ကြည့်ရတော့ဟိုဒီရှေးဟောင်းအဆောက်အဦတော်တော်များများကတော့အလုံးဝပြိုကျသွားတာတွေ့ရတယ်ပြီးတော့ဒီကတ်မန်ဒူမြို့တဲကအိမ်နေကြတော့သူကအဲ့လူနေတိတ်ပြီးတော့အိမ်တစ်လုံးနဲ့တစ်လုံးကဆက်နေတော့ဆက်နေရဲ့အိမ်ကတော့မပြိုဘူးဒါပေမဲ့အဲ့လိုတိကျရှိနေတဲ့အိမ်တွေမခိုင်တဲ့အိမ်တွေကတော့အလုံးဝပြိုကျသွားတာတွေ့ရတယ်အဲဒီနေ့ထိတော့မြို့ထဲမှာတော့လူသေးအလောင်းတွေကတော့အခုတည်းကတော့ပေါ်ပြီးတော့တွေ့နေတော့မယ်နောက်တစ်ခုကမီလျက်စမီမရဘူးပြီးတော့ရေတောက်သုံးရေရှားတယ်ပေါ့ရေလုံးဝမရှိတော့ဘူးအဲ့ဒီတော့သူတို့အခက်ခဲဖြစ်နေတာတော့တွေ့ရတယ်ကျွန်တော်မနက်လေခွင်းရောက်တော့ကတော့ဒီ American USA လေရင်တစ်စီးတွေ့တယ်ပြီးတော့အခုကျွန်တော်တို့လေနဲ့တူတူပါလာဒါကဒီဂျပန်ကေဇေးဖွဲ့တွေပါလာတယ်အခုညနေဒီမျိုးထဲမှာတွေ့ရတော့ဂျာမနီကကေဇေးဖွဲ့တွေတွေ့တယ်အော်ခက်တာဒီမှာလေခွင်းကပေးတော့လေနေစိုက်လို့မရအောင်မနေ့ကကျွန်တော်တို့လာလာဆိုရင်လေနဲ့လာပြီး15နာရီလောက်လေထဲမှာပတ်ပြီးမှဟိုပြန်ဆင်းလိုက်ကလကတောင်းမှာပြန်ဆင်းပြီးတော့လေရင်စီချေးလိုက်ပြန်ပြီးတော့ကမန်ဒူကိုဆင်းဖို့အတွက်စောင့်ပြီးအပေါ်မှာပတ်ပြန်လိုက်နေဟို15နာရီလောက်လေထဲမှာနေပြီးတော့ဟိုဆင်းလေဆင်းလို့မရလို့ကျွန်တော်ဘန်ကောက်တီပြန်သွားရတယ်ဒီနေ့မနေ့မှနောက်တစ်ခေါက်ပြန်ပြီးတော့ဘန်ကောက်ကနေပြန်လာ
ဘာကြောင့်လေမဆင်းနိုင်တာလဲလေရင်ကြက်နေလို့လားဒါမှမဟုတ်အောက်ကအခြေအနေကြောင့်
လေမဆင်းနိုင်တာဒီကတ်မန်ဒူမှာရှိတဲ့လေရင်ကွင်းကသူက runway ကတလိုင်းပဲရှိတာသူကအဲတလိုင်းပဲရှိပြီးတော့လေရင်လေး parking ထိုးဖို့အတွက်နေရာလည်းအလုံးလုံးမရှိလေရင်ကွင်းကအရန်သေးတယ်ပေါ့ပြီးတော့လေရင်ကွင်းရဲ့ကျုပ် facility တွေအကုန်လုံးသူတို့ full function မ run နိုင်ဘူးပေါ့နော်အဲအဲ့တော့ဟိုလေရင်လေးအစင်းတက်ကများများလို့လို့မရဘူးလေရင်တွေထားဖို့လည်းအခက်အခဲရှိတယ်အဲ့တော့နိုင်ငံတကာအကူအညီလာတဲ့လေရင်တွေကလည်းအရန်ကြီးရယ်ပေါ့အဲ့တော့လေရင်ကွင်းကသူကဘလို့မှတော့ handle မလုပ်နိုင်ဘူးဖြစ်နေတာပေါ့
ခုနကကိုစင်လိုက်ပြောသွားတဲ့အဲထဲမှာရေတို့လက်စစ်မီတို့အခက်အခဲတော်တော်ဖြစ်နေရယ်ဆိုတော့အဲ့ဒီတက်ကူဘာတွေများထောက်ပံ့ပေးဖို့အတွက်လုပ်နေကြတာတွေ့ရလဲ
အချင်းချင်းကူညီနေကြတာများတယ်ဘလုံးကွင်းထဲမှာသူတို့ camp ထဲမှာလူတွေကအများရွက်ပြင်တဲ့နေဒီတိုင်းနေကြတယ်အဲ့ဒီမှာရေတောက်သုံးရေတို့အိမ်သားအစားဘာမှမရှိဘူးအဲ့ဒီတော့ရေလာလူတဲ့လူရှင်တော့အလူရအဲ့လိုယူရတာမျိုးရှိတယ်ပြီးတော့လမ်းဘေးမှာကျွန်တော်တွေ့ခဲ့တာရေပိုက်လိုင်းတွေပါလေအဲ့လိုပေါက်ပြီးတော့ရေလိုင်းတွေပေါက်နေတဲ့နေရာမှာရေတွေရှန်ထွက်နေအဲ့ဒီနေရာကနေပြီးတော့အလူရအဲ့လိုတွက်ခတ်ရတာမျိုးတွေတော့ရှိတယ်စနစ်တကျစီမံပေးတာမျိုးတော့အခုလောလောဆယ်မှာတော့မရှိ
ဒီနိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေရောက်တဲ့အချိန်မှာငလင်းထက်လို့တော့ထိခိုက်ရှိတယ်ဆိုတော့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေကစိုးရင်ကြောင်းကြမှုဖြစ်နေကြလား
ငလင်းနဲ့ပတ်သက်လို့ဒီနေ့တော့မှဟိုနည်းနည်း after shot အဲ့လိုမျိုးနည်းနည်းဟိုလှုပ်သွားသေးရပြောဒါပေမဲ့ကယ်ဆယ်ရေးသမားတွေကတော့ဟိုအများကြီးလည်းမရောက်သေးဘူးဥမာသူဟိုအယောက်60 90အဲ့လိုအတုတ်လိုက်လေတော့ရောက်နေတယ်သူတို့ကတော့လောလောဆယ်တော့ဒီမြို့တော်ဒီကတ်မန်ဒူမှာပဲနေကြတာပေါ့ဟိုအခြားရွာတွေမှာဖြစ်တာတော့ပုံများတယ်ပြောတယ်ရွာတွေဟိုဒီကတ်မန်ဒူရဲ့အပြင်ဘက်မှာရှိတဲ့ရွာတွေကြတော့သူတို့အိမ်တွေအဆောက်အဦတွေစောက်ထားတာလည်းမခိုင်တော့တချို့ဆိုရွာလုံးကျုပ်အဲ့လိုပြိုသွားတာမျိုးတွေရှိရပြောတယ်အဲ့ဒီနေရာကြီးတော့ကျွန်တော်လည်းမနေ့ပြန်မှရောက်မှာတော့တေချာတိကျတော့ပြောလို့မရဘူ
းဟုတ်ကဲ့ကတ်မန်ဒူမြို့ထဲမှာရောပုံမှန်အစိုးရလုပ်ငန်းတွေနောက်စီးပွားရေးလုပ်ငန်းတွေအဲ့ဒီအခြေအနေရောဘယ်လိုရှိလဲ
အာအစိုးရစီးပွားရေးလုပ်ငန်းတွေအကုန်လုံးကတော့ပိတ်ထားတယ်ဘယ်ဘာဆိုင်မှမဖွင့်ဘူးအာကယ်ဆယ်ရေးစစ်တပ်အဖွဲ့တွေတော့တွေ့တယ်ဟိုအများကြီးတော့တေချာမြို့စနစ်ကျအဲ့လိုမျိုးလမ်းပေါ်မှာအများကြီးတော့မတွေ့သေးဘူးပေါ့ပုံမှန်နေတာတော့မရှိသေးဘူးဒီမှာရှိတဲ့ဟိုပြည်သူတွေတော်တော်များများလည်းနောက်ထပ်ငလျင်အကြီးများထပ်လို့မလားဆိုရမျိုးတွေအဲ့လိုစိုးရိမ်နေတော့သူကအိမ်ထဲမှာမနေကြဘူးအဲ့လိုလမ်းပေါ်မှာပဲအဲ့လိုရွက်ပြင်တဲလေးတွေကိုးပြီးတော့နေကြတာများတယ်နောက်ပြီးတော့ဒီမှာလည်းຢာသီဥကလည်းနည်းနည်းစိုးနေညဘက်အရန်အေးတယ်ပြီးတော့မိုးလည်းရွာနေ
အခုတေဆုံးတဲ့လူတွေရဲ့စီးရင်ထုတ်ပြန်ပြီးတာတို့မိသားစုတွေပြန်ပြီးတွေ့နေအောင်လုပ်ပေးနိုင်လို့အဲ့ဒီအခြေအနေတွေရောရောက်ပြီလား
လောလောဆယ်တော့အဲ့လိုစင်တာမျိုးတော့မတွေ့ဘူးနေလေဟာကျွန်တော်တို့ရောက်တဲ့ဒီကတ်မန်ဒူမှာအကြီးဆုံးဆိုတဲ့ဒီကမ်လေးကိုရောက်တယ်
။ကိုစလတ်တို့မနေ့ပြန်လောက်ဆိုရင်ဒီကတ်မန်ဒူမြို့ပြင်ကထိခိုက်တဲ့အခြေအနေတွေတွားကြည့်မယ်ဆိုတော့အဲ့တွားဖို့ရောခီးတွားလိုက်အခက်အခဲတွေပါရှိလား
။ ခီးသွားလိုက်ရလောလောဆယ်တော့ကျွန်တော်ကြာတာကားနဲ့တော့သွားလို့မရဘူးလမ်းတွေကလည်းပြတ်နေတယ်အလူအဆောက်အဦပြူတာလည်းရှိတယ်ဆိုတော့ကျွန်တော်ဆိုင်ကယ်နဲ့တော့ဟိုဆမ်းပြီးသွားကြည့်မှာပေါ့အခက်ခဲရတော့မနက်ဖြန်ရောက်မှသိရမယ်လောလောဆယ်လူကယ်တွေကဒီကမြို့ကန်တွေပြောတာကတော့ကားနဲ့တော့သွားလို့မရဘူးဒါပေမဲ့ဆိုင်ကယ်နဲ့ဆိုတော့သွားလို့ရနိုင်တယ်လို့ပြောတယ်
ညီပေါ်နိုင်ငံကိုရောက်နေတဲ့ကိုဇင်လက်ကိုဆက်သွယ်မေးမြန်းခဲ့တာပါ။ပျောက်ဆုံးနေတဲ့သူတွေကိုရှာဖို့စီစဉ်နေကြတာလည်းပြောပြခြင်းပါတယ်။လူတွေအသုံးပြုနေတဲ့ smartphone အဆင့်မြင့်လက်ကင်ဖုန်းတွေမှာရှိတဲ့ဆက်သွယ်ရေးနည်းပညာကိုအခြေခံပြီးတော့ crowdsourcing လို့ခေါ်တဲ့ online ပေါ်ကနေလူအများပါဝင်အကြံပြုနိုင်တဲ့ပုံစံမျိုးနဲ့နည်းပညာကိုတီထွင်ထားလိုက်တဲ့ဆိုရင်တော့ညီပေါ်နိုင်ငံမှာတည်ဆုံသွားသူတချို့ရဲ့အသက်ကိုကယ်တင်နိုင်လိမ့်မယ်လို့သူတေတီတွေကပြောပါတယ်။လက်ကင်ဖုန်းထဲမှာရှိတဲ့ကိုယ်ပဲနေရာမှာရောက်နေလဲဆိုတာကိုထောက်ပြနိုင်တဲ့ GPS နည်းပညာပုံအခြေခံပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာငယ်လျင်လောက်တာကိုကြိုတင်အချက်ပေးနိုင်တဲ့စနစ်တစ်ခုတည်ထွင်နိုင်မှုစူးစမ်းနေကြတဲ့အကြောင်း VOA သတင်းတောက် Street Varagona သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ငယ်လျင်အလုတ်များတဲ့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေမှာငယ်လျင်လောက်မှုကိုအတိအကျတိုင်းနိုင်တဲ့ဆက်သွယ်ရေးနည်းပညာတွေခြေခြေပြန့်ပြန့်တည်ရှိနေတာပါ။ဒါပေမဲ့အဲ့ဒီဆက်ပစ္စည်းတွေဟာဈေးကြီးလွန်းတယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကဘူမိယူပပညာရှင်ဘန်ဘရော့စ်ကပြောပါတယ
် There are a lot of different parts of the world that don't necessarily have the resources to afford
ဘာမှအဆင့်မြင့်သိပ္ပံနည်းပညာနဲ့တိစောက်ထားတဲ့စစ်ပစ္စည်းတွေကိုမတက်နိုင်တဲ့နေရာတွေအများကြီးရှိပါတယ
်ဒါပေမဲ့ကမ္ဘာတဝန်း GPS navigation လို့ခေါ်တဲ့ကိုယ်ပဲနေရာမှာရှိနေတယ်ဆိုတာကိုအတိအကျညွှန်ပြနိုင်တဲ့နည်းစနစ်ပါဝင်တဲ့ smartphone အဆင့်မြင့်လက်ကင်ဖုန်းတွေကိုလူအများစုကခိုင်ဆောင်လာနေကြပြီလို့ဘန်ဘရော့စ်ကSkype ကတဆင့် VOE ကိုပြောပါတယ်ဖုန်းထဲမှာပါတဲ့အဲ့ဒီနည်းပညာကသိပ္ပံပညာရှင်တွေအသုံးပြုတဲ့ဆက်ပစ္စည်းတွေလောက်တိကျမှန်ကန်မှုမရှိပေမဲ့အဲ့ဒီဟာကွက်ဖြစ်နေတဲ့နေရာမှာအသုံးပြုမှုအရေးအတွက်ပေါ်မူတည်ပြီးပြန်ချိန်တွက်လို့ရနိုင်တယ်လို့ဒီသုတေသနအစီအစဉ်မှာပါဝင်ခြင်းမရှိတဲ့ Ohio ပြည်နယ်တက္ကသိုလ်ကဘူမိယူပပညာရှင် Michael Vivis ကပြောပါတယ
် If you have hundreds and hundreds of measurements yeah maybe each individual measurement won't be that accurate.But the mean
ya baw mya jaw ga ni tain da mu ko lout ni mae so yin daw tuk chin si a ni tha ya ti cha mu si nai bo mu lwe baw u da ba mae a ri ya baw mya jaw daw phone ni ya a che pe jet de thwat la de niya ha yong ji a tha ya mu si nai ba de
crowd sourcing lo kho de online paw ma lu a mya su pa win saung yet de ni pinya ga ngalin ba ma lout ni de so da ko pyo pya nai mae lo so ba de phone tuk khu de ga tong lout nei yong ne ngayin lout de so de alarm a che pe jet mi ma twa bu lo ben brooks ga pyo ba de အဲ့ဒါဟာလူတယောက်ကဘတ်စကားပေါ်တက်ခုန်နေသလိုပဲဖြစ်နိုင်မယ်လို့ဆိုပါတယ
် But if the entire population were jumping at one time it would be very improbable that it would be anything
ဒါပေမဲ့ဒေသတစ်ခုမှာရှိတဲ့လူတွေအားလုံးခုန်ပေါက်နေမယ်ဆိုရင်တော့ဖြစ်နိုင်ခြေများတာကဒါဟာငလျင်လှုပ်တာကလွဲလို့တခြားဖြစ်နိုင်စရာအကြောင်းမရှိဘူးဆိုတာပါပဲ
Brooks နဲ့သူ့ရဲ့လှုပ်ဖို့ကံမဲ့တီဟာပြင်းအားခုနှစ်ရှိတဲ့ငလျင်အတုတစ်ခုလှုပ်ခဲ့ပြီး San Francisco မြို့အနီးမှာစမ်းသပ်ခဲ့ကြတာပါဖုန်းအလုံးရေ 9,000 လောက်နဲ့စမ်းသပ်တာမှာ5စက္ကန့်အတွင်းသူတို့တီထွင်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းမှာငရင်လုတ်တယ်ဆိုတဲ့အချက်ပေးချက်ပေါ်လာတယ်လို့ဆိုပါတယ်။အဲ့ဒီအချိန်တိုင်းတာဟာပြင်းထန်တဲ့ငရင်ကြီးလှုပ်ပြီးကြီးမားတဲ့ပျက်စီးမှုတွေမဖြစ်ခင်လူတွေဘေးလွတ်ရာကိုထွက်ပြေးဖို့လုံလောက်တဲ့သတိပေးမှုဖြစ်တယ်လို့ဆိုပါတယ
်။ You can imagine school children being very well drilled in when they hear a certain warning just
ကိုတင်တန်းပေးထားတဲ့အတန်ကြားရင်ဇပွဲကုန်တွေအောက်ပြေးပုံကြဆိုပြီးတော့အသေးချာတင်တန်းပေးထားတဲ့ကျောင်းသားလေးတွေကိုနမူနာအဖြစ်နဲ့ကျွန်တော်တို့စဉ်းစားကြည့်လို့ရနိုင်ပါတယ်။
ဒီသုတေသနအကြောင်းကိုတော့ Science Advanced Journal မှာဖော်ပြထားပါတယ်။ဒီနေရာမှာတခုသတိထားရမယ့်အချက်ကတော့ Ben Brooks နဲ့လှုပ်ဖော်ကံပဲတီအနေနဲ့ဆိုင်းဒီမှာတင်ရောက်နေတဲ့ဖုန်းတွေနဲ့ဒီနည်းစနစ်ကိုစမ်းသပ်ခဲ့ကြတာမဟုတ်ဘူးဆိုတဲ့အချက်ဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့ဖုန်းတွေကိုတစားစီပြန်ဖြုတ်ပြီးပုံမှန်အသုံးပြုနေတဲ့တချို့ cloud တွေနည်းစနစ်တွေကိုဖြုတ်ထားပစ်ခဲ့ရတာလည်းပါဝင်ပါတယ်။ဒီပေါ်နိုင်ငံမှာလှုပ်သွားခဲ့တဲ့ 9.8 ပြင်းအားရှိတဲ့ငရင်ဟာသူတို့စမ်းသပ်ခဲ့တဲ့ပြင်အားတဲ့အနှဲငယ်ပိုနေတာဖြစ်ပါတယ်။တကယ်လို့ဖုန်းထုတ်လုပ်တဲ့ကုမ္ပဏီကသာလိုလိုလားလားရှိတယ်ဆိုရင်ပြောင်းလဲမှုအနှဲငယ်လုပ်လိုက်တာနဲ့အဆင်ပြေသွားနိုင်တယ်လို့ဆိုပါတယ်။နောက်ပြီးဖုန်းထဲမှာပါနေပြီးသားဖြစ်တဲ့ GPS စနစ်လည်းပို့ပြီးတော့အရေးအတွေ့ကောက်မွန်လာမယ်လို့ဆိုပါတယ်။နောက်ထပ်ထည့်သွင်းစဉ်းစားရမယ့်အချက်တစ်ခုလည်းကြာမှာသေးတယ်။ဒါကတော့2010ခုနှစ်တုန်းကချီလီနိုင်ငံမှာပြင်အား 8.8 ရှိတဲ့ငရင်လုပ်တုန်းက Michael Vivis လည်းအဲ့ဒီမှာရှိနေခဲ့တယ်ဆိုတဲ့အချက်ပါ။အဲ့ဒီတော့ကအရင်ဆုံးပြတ်တောက်သွားတာဟာ cell phone ဆက်သွယ်ရေးစနစ်ပဲလို့သူကပြောပါတယ
် He would be a potential weakness of this technique will the cell phone system
အဲ့ဒီလိုဖြစ်သွားတာကိုကြည့်ခြင်းအပြင်ဒီနည်းပညာအတွက်အားနည်းချက်ဖြစ်လာနိုင်ပါတယ် cell phone လက်ကင်ဖုန်းတွေခံနိုင်ရရှိပါမလားဆိုရင်တော့စီကောင်းရှိနိုင်ပါတယ်ခင်ဗျာ
ဒါဟာအထူးသဖြင့်တော့တခြားရွေးချယ်စရာနည်းလမ်းမရှိတဲ့နေရာတွေအတွက်ကောင်းမွန်တဲ့အကြံဉာဏ်ဖြစ်တယ်လို့သူကပြောပါတယ် သူတို့အနေနဲ့ဒီနည်းပညာကိုစတီထွင်ကြတော့ကနီပေါ်လိုနေရာမျိုးကိုခေါင်းထဲမှာထည့်သွင်းစဉ်းစားခဲ့ကြပြီးငရင်မလုတ်ခင်တပတ်လောက်အလိုကပဲသူတို့နည်းပညာကိုအဲ့ဒီမှာသွားဆန်းသတ်ကြဖို့နီပေါ်လိုဖို့ကင်ဘက်တင်နဲ့တိုင်ပင်ခဲ့သေးတယ်လို့ဘန်ဘရော့ခ်စ်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခွဲစိတ်ကူတာမှုမခံယူနိုင်တဲ့အတွက်ဒုက္ခရောက်ကြတယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ကမ္ဘာလူဦးရေရဲ့၃ပုံ၂ပုံခန့်ဟာမှန်ကန်ထိရောက်တဲ့ခွဲစိတ်ကူတာမှုမခံယူနိုင်မဲနဲ့ဒုက္ခရောက်နေကြတယ်လို့ဆေးသုတေသနအသစ်တစ်ခုမှတွေ့ရှိလိုက်ပါတယ်။ Stanford တက္ကသိုလ်နဲ့နာမည်ကြီးနိုင်ငံတကာဆေးပညာအဖွဲ့တွေဦးဆောင်ပါဝင်ပြီးတော့နိုင်ငံပေါင်း100ကျော်မှလုပ်ခဲ့တဲ့ဒီသုတေသနအရလူသန်းပေါင်း5000ခန့်ဟာလုံခြုံစိတ်ချရတဲ့ခွဲစိတ်မှုတွေနဲ့လက်လန်းမမီပဲဖြစ်နေတယ်လို့တွေ့ရှိလိုက်ရပါတယ်ဒီအတွက်ယင်းဤမြုပ်နှံမှုကြီးကြီးမားမားလှုပ်ဖို့လိုနေတဲ့အကြောင်း VOA သတင်းတော် at times သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါရှင
်ဟုတ်ကဲ့ပါလန်ဆက်လို့ခေါ်တဲ့ဗြိတိသျှနိုင်ငံထုတ်ဆေးပညာဌာနမှာဖော်ပြခဲ့တဲ့ဒီသုတေသနတွေ့ရှိချက်အသစ်မှာကျန်းမာရေးပညာရှင်25ဦးပူးပေါင်းပြီးတစ်နှစ်ခွဲကြာလေ့လာခဲ့ရကနေတွေ့လိုက်တဲ့ဒီခွဲစိတ်မှုမရနိုင်သူအရေးအတွက်ဟာမနှစ်ကထက်နှစ်ဆတိုးသွားပါတယ်အခုလိုထိရောက်တဲ့ခွဲစိတ်ကူတာမှုစီအချိန်မီမရောက်နိုင်တာနဲ့ငွေကုန်ကြေးကျမခံနိုင်တာကြောင့်အထူးသဖြင့်အာဖရိကနိုင်ငံအများအပြားအပါအဝင်ကလူသန်းပေါင်းများစွာဟာလွယ်လွယ်ကူကူခွဲစိတ်ကူတာပေးလို့ရတဲ့ဥကြတာ၊ဥအတက်ပေါက်တာ၊မွေးလမ်းကြောင်းပိတ်သွားတာနဲ့ပြင်းထန်တဲ့အရိုးကျိုးမှုတွေကြောင့်သေဆုံးနေရတယ်။ဒီအရေးအတွက်ဟာငှက်ဖျား TB နဲ့ HIV ရောဂါတွေကြောင့်စုစုပေါင်းသေရတဲ့အရေးအတွက်ထက်များနေတယ်လို့ဒီသုတေသနအဖွဲ့ကထုတ်ပြောခဲ့ပါတယ်။ဒီသုတေသနမှာဥဆောင်ပါဝင်သူတူဖြစ်ခဲ့တဲ့အမေရိကန်နိုင်ငံစတန်ဖို့ဒ်တက္ကသိုလ်ကခွဲစိတ်အထူးကုနယ်ပါမခဒေါက်တာသောမတ်စ်ဝိုက်ဆာကဒီပြဿနာဖြေရှင်းဖို့ကြီးကြီးမားမားလိုအပ်နေပြီလို့ဆိုလိုက်ပါတယ်
There are probably about 143 million operations that are needed just to meet
ဝင်ငွေနေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေမှာအခြေခံလိုအပ်တဲ့အဆင့်ကိုပဲဖြည့်ဆည်းပေးမယ်ဆိုရင်နောက်ထပ်ခွဲစိတ်မှုပေါင်း143သန်းခန့်လုပ်ပေးဖို့လိုနေတယ်ဗျတကယ်တော့လူသန်းပေါင်း9000ခန့်ကလုံခြုံစိတ်ချရပြီးအချိန်မီသွားနိုင်ကအကုန်ကြားနဲ့အရန်မများလုံးနဲ့ခွဲစိတ်မှုတွေကိုမရနိုင်မဖြစ်နေပါတယ်။ဒါကတကယ့်ကိုများပြားလုံးနဲ့လူနာအရေးအတွက်ပါ
။တကယ်တော့ပြီးခဲ့တဲ့နှစ်ပေါင်း25နှစ်အတွင်းကျန်းမာရေးအတွက်အောင်မြင်မှုကြီးတွေအများကြီးရခဲ့ပေမဲ့ဒီခွဲစိတ်ကုသပေးနိုင်မှုကတော့တခြားကဏ္ဍတွေကိုအမိမလိုက်နိုင်ခဲ့ဘူးလို့ဒီအဖွဲ့ကထောက်ပြခဲ့ပါတယ်။ဒီလေလာမှုမှာဥဆောင်သူတူဖြစ်တဲ့အမေရိကန်နိုင်ငံ Harvard တက္ကသိုလ်ဆေးကျောင်းကဒေါက်တာ John Myers ကလည်းဒီခွဲစိတ်မှုအရေးပါပုံကို
You can't achieve universal healthcare if you don't
ဒီခွဲစိတ်မှုကိုပါပေါင်းပြီးလုပ်မပေးနိုင်ရင်တော့တကဘာလုံးကျန်းမာရေးအခမဲ့ကုသနိုင်ရေးဆိုင်ရာညီမှန်းချက်ကိုရောက်နိုင်မှာမဟုတ်ဘူးဗျ
ဒါအပြင်ဒေါက်တာ Myers ကပဲဒီခွဲစိတ်ကုသမှုထိထိရောက်ရောက်ရနိုင်ဖို့ကငှက်ဖျားတိုက်ဖြတ်ဖို့ဆေးစိမ်ချင်တောင်ဝေပေးသလိုမလိုရကူဘူးဒီမှာကကျွမ်းကျင်အောင်သင်ထားပေးသူတွေကောင်းမွန်တဲ့ခွဲစိတ်ခံတွေနဲ့တန့်စင်တဲ့ကိရိယာတွေရှိဖို့အပြင်လျှက်စင်ပြီးမှန်မှုနဲ့လူနာရီအနေနဲ့ဆေးရုံအချိန်မီရောက်နိုင်ဖို့စနစ်တွေရှိဖို့နောက်ခွဲစိတ်ဖို့လိုအပ်သူတွေကိုပတ်စံမရှိတာကြောင့်မခွဲနိုင်တာမဖြစ်အောင်စီးပွားရေးကဏ္ဍကပါဝင်မှုတွေလည်းလိုနေတယ်လို့ထောက်ပြခဲ့ပါတယ်။ဒီလိုအပ်မှုတွေဖြည့်ဆည်းနိုင်ဖို့အတွက်သုတေသနအစိုးရကစားမှလည်းအကြံပြုထားရမှာအခုကနေ2030ခုနှစ်အတွင်းခွဲစိတ်မှုလုပ်ငန်းတွေအတွက်ငွေသန်းပေါင်း3သိန်းကနေ4သိန်း2000အထိချက်သုံးဖို့အကြံပြုထားပါတယ်။ဒေါက်တာမီယာစ်ကပဲဒီငွေဟာပမာဏအဖြစ်များတယ်လို့ထင်ရတယ်။ဒါပေမဲ့သူတို့တွက်ချက်ထားမှုအရဒီခွဲစိတ်မှုလုပ်ငန်းတွေအတွက်ငွေဒေါ်လာ3လိုက်တိုင်းအသက်တွေကယ်နိုင်တာနဲ့ကျန်းမာရေးကောင်းပြီးကုန်ထုတ်စွမ်းမြင့်နိုင်တဲ့စီးပွားရေးအရတွက်လိုက်ရင်တော့ငွေ4ဒေါ်လာတောင်ပြန်ရတာတွေ့ရတယ်လို့ဆိုခဲ့ပါတယ
်။ When you look at cost effectiveness in terms of dollars spent for
တောင်းရမယ့်ဒေါ်လာငွေတွက်ချေကိုက်မကိုက်တွက်ကြည့်မယ်ဆိုရင်လူမှုဖူလုံရေးအကျိုးမြတ်ရနိုင်တာရဲ့နောက်လူတွေအတွက်အကောင်းကျိုးပေးနိုင်တာရဲ့နောက်ထပ်အကျိုးဖြစ်နိုင်တာတွေအတွက်ကတော့ဒီခွဲစိတ်မှုကဒေါ်လာချင်းအတွက်ကိုတွက်ချေကိုက်နေတာ
တကယ်တော့ဆင်းရဲနေကြမှုတွင်တဲ့ကြနေတဲ့အာဖရိကနိုင်ငံအများအပြားပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအဓိကကြုံနေရတဲ့ဒီခွဲစိတ်ကုသမှုလလန်းမရေကြိုးပမ်းမှုအတွက်မက္ကဆီကိုနိုင်ငံကနေရဝမ်ဒါအထိနှီးမျိုးစုံနဲ့ရှိနေပုံကိုလည်းဒီအစဉ်ခန်းစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်2015ခုနှစ်ဧပြီလ29ရက်ဗုဒ္ဓဘုနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9995တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နေရတာဖြစ်ပါတယ်ဇက်တိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ဒီမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာတော့
My boss is giving me a hard time by asking me to do a lot.
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ရှင်။အင်္ဂါညဒရက်လေလိုက်ပြန်လဲထုံးလွှင့်ချက်ကိုလည်းမကြခင်အပြည့်အစုံတင်ဆက်ပေးမှာပါ။အခုရုံဆုံးနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်ဖြစ်ပါတယ်။ဥကျော်စန္ဒာကစီစဉ်တင်ဆက်ထားပါတယ်ရှင်။
မြန်မာစစ်တပ်ဟာဂရီဘာလက်အိတ်လားသံလယ်သီးလားဆိုတဲ့ကောင်းစဉ်နဲ့ပါမခဒေးဗစ်စတိုင်ဘတ်ရေးသားထားတဲ့ဆောင်းပါးကို Nikki Asia Review မှာဖတ်ရပါတယ်။နှစ်ပေါင်း50လုံးလုံးမြန်မာနိုင်ငံဟာသံလယ်သီးနဲ့ဆွဲဆွဲမြဲမြဲချုပ်ကန်ခံခဲ့ရတာပါ။အခုခါသမရဥသိန်းစင်လက်ထက်ရောက်လာတော့သဒ္ဒန်းဆောင်အယတ္တအစိုးရလို့သံစရာနဲ့ခေါ်နေကြတာဟာတကယ်တော့မဆန်ပါဘူး။ခေတ်သစ်အယူအဆအရစစ်တပ်ဆိုတာဟာအယတ္တထင်ကျုံမှုအောက်မှာရှိရမှာဖြစ်ပါတယ်။မြန်မာနိုင်ငံစစ်တပ်ကတော့အယတ္တလက်အောက်အယောက်မခံခြင်းတဲ့ဖွဲ့စည်းပုံကိုရေးဆွဲထားတာပါ။ဒါမဲ့ပြည်ထောင်စုမပြိုကွဲပဲအချုပ်ချာအာဏာတည်မြဲနေသရွေ့စစ်တပ်ရဲ့အခွင့်အာဏာကိုစိန်မခေါ်သရွေ့လူမှုရေးလွတ်လပ်ခွင့်တစုံတရာတော့ပေးထားပါတယ်စစ်တပ်ဟာပါတီစုံနိုင်ငံရေးစနစ်အတွင်းလူမှုစီးပွားရေးပုံမိုလွတ်လပ်ခွင့်ကိုပေးခြင်းပါတယ်ဘာကြောင့်လဲဆိုတော့ပြည်ပကစီးပွားရေးနည်းပညာအကူအညီတွေကိုလိုချင်တယ်1988ကလိုလူမှုဆန္ဒပြအုံကြွမှုတွေကိုပြန်မဖြစ်စေခြင်းဘူးနှစ်ပေါင်း50လုံးလုံးကြာဆင်းခဲ့တဲ့သူတို့စစ်တပ်ရဲ့ဂုံတိုက်ခါကိုပြန်လည်အဖက်ဆဲခြင်းတဲ့ဒီအကြောင်းတွေကြောင့်ပဲဖြစ်ပါတယ်။တချို့ကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဆိုတာကိုအမလို့အမရပြောကြပေမဲ့တကယ်တမ်းကျတော့ဘာသာရေးပဋိပက္ခလို့ပြင်းထန်တဲ့ပြည်တွင်းပဋိပက္ခမျိုးတွေဖြစ်ပြီးစစ်အုပ်ချုပ်ရေးနောက်ကိုလုံးဝပြန်လုပ်သွားနိုင်မယ့်အခြေအနေတော့မရှိတော့ပါဘူး။ပြည်သူတွေရဲ့ရင်ထဲမှာအခုရရှိထားတဲ့လွတ်လပ်ခွင့်တွေကိုထိန်းရမယ်ဆိုတာစွဲနေပါပြီ။သို့တော်လည်းပဲမြန်မာအစိုးရဟာဘက်ပေါင်းစုံကစင်ခေါ်မှုတွေကိုတော့ရင်ဆိုင်နေရပါတယ်။တချိန်တည်းမှာပဲရခိုင်အာဏာရှင်အုပ်ချုပ်ရေးစနစ်တုန်းကအကျိုးစီးပွားတွေတနင်္သာရီခံစားနေခဲ့ရပြီးအပြောင်းအလဲကိုမလိုချင်သူတွေ၊စာတဲ့ဘက်ကိုကူဖို့ခြံစည်းကိုခွာထိုင်နေသူတွေ၊စစ်တပ်ထံမှာအာဏာမစွန့်ခြင်းသူတွေရှိနေပါတယ်။ဘယ်အရာမှမပြောင်းပဲတော့နေမှာမဟုတ်ပါဘူး။အခုစစ်တပ်ကချုပ်ကန့်ထားတဲ့အရာတွေအလုံးဟာတချိန်ချိန်မှာမျိုးဆက်သစ်အရာဖက်စစ်ဖက်ခေါင်းဆောင်တွေလက်အကိုကြားရောက်လာမှာပါပါတီစုံရွေးကောက်ပွဲတွေပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေဖွင့်ပေးလာတာနဲ့အမျှအရက်ဖက်အဖွဲ့အစည်းတွေဩဇာကြီးထွားလာတာတွေပညာရေးပွင့်လင်းလာမှုတွေကြောင့်နောင်ဆယ်စုနှစ်တခုလောက်မှာတော့မြန်မာနိုင်ငံရဲ့အခင်ကျင်းဟာပြောင်းလဲလာပါလိမ့်မယ်စစ်တပ်ကတော့ကျွန်တော်တို့နောက်ဆုတ်ပါပြီလို့ပြောမှမဟုတ်ပါဘူးဒါပေမဲ့လည်းငါတို့ဒီကအထုပ်အခြားအနာကိုကာကွယ်သူဖြစ်တယ်ဆိုတဲ့ခံယူချက်ဟာတဖြည်းဖြည်းနဲ့အကန့်အသတ်နဲ့ဖြစ်သွားပါလိမ့်မယ်အပြုသဘောအပြောင်းလဲတွေနဲ့ pluralism လို့ခေါ်တဲ့ဘဟုဝါဒသစ်တရားဖြစ်ထွန်းလာပါလိမ့်မယ်။ဒါနဲ့အတူတိုင်းရင်းသားကွဲပြားမှုဆိုတာလည်းသိအရေးမပါတော့ပဲအလုံးလွှမ်းခြုံပါဝင်တဲ့လူမှုရေးသာတူညီမျှမှုဖြည်းဖြည်းချင်းဖြစ်ထွန်းလာပါလိမ့်မယ်။သံလယ်သီးကိုကတိပါလက်ဤကလုံအားဖုံးအုပ်သွားပါလိမ့်မယ်။ပြည်ပကအကူအညီပေးမဲ့သူတွေအနေနဲ့ဒီဖြစ်စဉ်ရဲ့ရှုပ်ထွေးမှုကိုနားလည်သဘောပေါက်ပြီးအချိန်ပေးဖို့လိုအပ်တယ်လို့ရည်သားထားပါခင်ဗျာ။မြန်မာနိုင်ငံရေးမှာတိုင်းရင်းသားပြဿနာပြည်လည်မင်းပင်မသွားပဲပုံမခိုင်မာလာတယ်လို့ပါမခရောဘတ်ဒီလာကပြောကြောင်းမြစည်းမအွန်လိုင်းမှာဂျက်ဖရီဂေါ်ဒတ်ကြီးသားထားတာကိုဖတ်ရပါတယ်ရောဘတ်ဒီလာဟာ Refighting Old Battles တိုက်ပွဲဟောင်းတွေကိုပြန်တိုက်နေကြခြင်းဆိုတဲ့ခေါင်းစဉ်နဲ့မကြခင်ကထုတ်ဝေလိုက်တဲ့စာအုပ်ကိုအခြေခံပြီးမေးမြန်းထားတဲ့အင်တာဗျူးဖြစ်ပါတယ်သူဒီစာအုပ်ကိုရေးရတာဟာ2010ပြည့်မှာနိုင်ငံရေးပွင့်လင်းမှုနဲ့သတင်းလွတ်လပ်ခွင့်တွေတွေ့လာရပြီးတိုင်းရင်းသားလူမျိုးဆိုတဲ့ပြဿနာဟာပုံမပေါ်လွင်လာတယ်။ဒါပေမဲ့ဒီပြဿနာကိုဆွေးနွေးကြရမှာနောက်ခံသမိုင်းကြောင်းကိုအခြေမပြုပဲစိတ်လှုပ်ရှားမှုကိုအခြေခံပြီးပြောနေရတဲ့အတွက်အလွယ်လွယ်အမှားမှားတွေဖြစ်ရတယ်။ဒါကြောင့်ဒ ဒီပြဿနာကိုခေါင်းအင်းနဲ့စဉ်စဉ်ဆဆပြောကြကင်တွယ်ကြစီခြင်းလို့ရည်တယ်လို့ဆိုပါတယ်။ဘရင်တွေခစ်ကကြေးရွာလေးတွေကနေစဉ်စဉ်ကြီးထွားတဲ့လူမှုအဆိုင်ဝန်းတွေအဖြစ်ရောက်ရှိလာတဲ့မျိုးရိုးနဲ့ဘာသာစကားတူအုပ်စုတွေဟာကိုလိုနီခေတ်မှာပုံမှုအရေးပါလာပြီးနိုင်ငံရေးလူမှုရေးနဲ့ရောထွေးပြီးလူမျိုးရေးဆိုတာဖြစ်လာခဲ့ပါတယ်။ဒါပေမဲ့ကျန်းအရှိတောင်အရှနိုင်ငံတွေမှာဒီလိုလူမျိုးရေးစိတ်ဓာတ်တွေဟာလွတ်လပ်ရေးရပြီးနောက်ပိုင်းမှာတဖြည်းဖြည်းမှိမ့်မှိန်သွားခဲ့ပေမဲ့မြန်မာပြည်မှာတော့ဆက်လက်ရှင်သန်လာတယ်လို့ဆိုပါတယ်။မြန်မာပြည်ဟာအိန္ဒိယနိုင်ငံနဲ့နှစ်ပေါင်းတရာကျော်ပူးတွဲထားတာကိုခံခဲ့ရတဲ့အတွက်လည်းလူဝင်မှုတွေနိုင်ငံသားတွေကစီးပွားရေးချုပ်ကန့်မှုတွေကိုကြုံခဲ့ရတဲ့အတွက်လည်းပဲမြန်မာပြည်မှာလူမျိုးရေးပြဿနာဟာပုံမှန်အမြင့်တွယ်ခဲ့ရတယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ
။ဥကြော်စန္ဒာစီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန် Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက g i v e give ကပေးတာ s o m e o n e someone ကတူတယောက်ရဲ့ a ကတခုတခါ h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လို့တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking meto do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တဲ့ American Idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မနေ့အင်္ဂါညတုန်းကစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတက်လက်ပြန်ပြီးထုတ်လွှင့်ပေးပါမယ်။ကိုသားညွန်ဦးကထုတ်လုပ်သူမခင်ဖြူထွေးနဲ့အတူစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညအင်္ဂါညညပိုင်းဒက်လီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်ဒီနေ့ဆွနိမဲ့စီစဉ်ကတော့ဒီမကြခင်ကျင်းပဖို့ရှိတဲ့ဒီ6ပါတီထိပ်သီးဆွနိပွဲနဲ့တက်ဆန်တဲ့အကြောင်းအရဖြစ်ပါတယ်အဓိကတော့ဒီ6ပါတီဆွနိပွဲမကြခင်ကျင်းပတဲ့အခါမှာသူနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ချက်တွေထားနိုင်မလဲနောက်တစ်ခါ6ပါတီဆွနိပွဲရဲ့ကုစားပြုမှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆွနိဖို့ရှိပါတယ်အဓိကပါဝင်ဆွနိပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့တရှိဒီမြန်မာနိုင်ငံကြီးကိုလေးလာခဲ့ဖြတ်ပြီးတော့စာရေးရေးနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ကျွန်တော်တယ်လီဖုန်းလိုင်းကြီးခေါ်ရတာနည်းနည်းလေးပမာပြူအခက်ခဲဖြစ်နေပါတယ်ကိုအောင်မိုးစောတော့လိုင်းပေါ်ရောက်နေပါပြီဒေါက်တာရံမျိုးသိန်းကဖုန်းလိုင်းအခက်ခဲတော့ဖြစ်နေပါတယ်ကျွန်တော်ကြိုးစားခေါ်နေပါတယ်အရင်ဆုံးကျွန်တော်ကိုအောင်မိုးစောကိုပဲကျွန်တော်ဒီလိုင်းပေါ်တင်ပြပါတယ်ကိုအောင်မိုးစောကြားရပါလားခင်ဗျအ
ဲကြားရတယ်ခင်
ဗျအရင်ဆုံးကျွန်တော်မေးချင်တာကအခုဒီ6ပါတီထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အဲ့ထက်ကတူဖြစ်တဲ့ဦးဝေးမောင်ရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးတော့တိုင်းသားပါတီတွေကတချို့ကန့်ကွက်တဲ့သဘောမျိုးပေါ့နော်သူတို့ကိုစားမပြုဆိုတဲ့ဟာမျိုးထုတ်ပြန်တာတွေရှိလာပါတယ်အဲ့တော့ဒီ6ပါတီဆွေးနွေးပွဲမှာဒေါန်ဆန်းစုကြည်လည်းပါပါတယ်ဦးဝေးမောင်လည်းပါပါတယ်ပြည်အရလွှတ်တော်ဘက်ကပုဂ္ဂိုလ်တွေလည်းပါပါတယ်အဲ့တော့ကိုစားပြုမှုနဲ့ပတ်သက်လို့အခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုများမြင်ပါလဲကိုစားပြုပါရဲ့လား
ပထမတစ်ချက်ကတော့အခုကျွန်တော်တိုင်းပြည်မှာဒီမှာလေဒီပြင်းမှာပေါ့နော်ဒီနိုင်ငံရေးကောင်းဆောင်လေးဆွေးနွေးပွဲတွေလုပ်တာအချိန်ကြီးဖြစ်နေပြီ ပထမတစ်ခါ14ပွင့်ဆိုင်နောက်တစ်ခါ48ပွင့်ဆိုင်နောက်တစ်ခါအခုနောက်ဆုံးတော့6ပွင့်ဆိုင်ဆိုတာဖြစ်တယ်ပေါ့နော်ဒီအပွင့်ဆိုင်တွေနဲ့ပတ်သက်လို့တော့ကျွန်တော်တူတဲ့အနေနဲ့အခုအချိန်နေအထိစဉ်းစားဖြစ်နေတယ်နော်ဘယ်လောက်အထိဒီအပွင့်ဆိုင်တွေကတကယ်ပဲတွေ့ဆုံဆွေးနွေးတဲ့လမ်းကြောင်းကိုတောင်းနေတာဟုတ်လားမဟုတ်ဘူးလားဆိုတာကျွန်တော်စိတ်ထဲမှာစဉ်းစားဖြစ်နေတယ်နော်ဒါကပထမတစ်ချက်ဒုတိယတစ်ချက်နဲ့ဒုတိယတစ်ချက်ကပေါ့နော်ကိုစားပြုမှုလို့ပြောမယ်ဆိုလို့ရှိရင်လွတ်တော်တဲကတစ်ခုတည်းကိုပဲကိုစားပြုမှုဆိုတဲ့ကိစ္စကထွက်လိမ့်မယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ကျွန်တော်တိုင်းပြည်ကဒေါစီနိုင်ငံမဖြစ်သေးဘူးဒါပုံဝင်လည်းပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်လွတ်တော်ကလည်းပဲအဲကျွန်တော် institution တစ်ခုအနေနဲ့ဟုတ်တယ်လွတ်တော်ရဲ့ဒီဒီမိုကရေစီကိစ္စမှာလွတ်တော်ကိုကျွန်တော်တို့လွတ်တော် process ပေါ့ဗျာ။နောက်ရေကောက်ပွဲ process ဒါတွေကိုကျွန်တော်တို့ဦးစားပေးရမယ်ဆိုတာဟုတ်တယ်။ဒါတွေကိုကျွန်တော်တို့အလေးထားရမယ်ဆိုတာဟုတ်တယ်။တိုးတော်လည်းပဲကျွန်တော်ကနေလွတ်တော်ကတကယ်ပဲအကုန်လုံးကိုကိုစားပြုလားမပြုလားဆိုတဲ့ကိစ္စကမေးခွန်းထုတ်ကြဖြစ်တယ်
။ကိုအောင်မိုးဆိုခုနပြောသွားတဲ့အချက်ချက်ကိုကျွန်တော်ပြန်မေးချင်ပါတယ်။တစ်ဆုံဆွေးနွေးရေးဘက်ကိုဥတည်နေရလားဆိုတဲ့တန်တရားပေါ့။ဘယ်နေရာမှာတန်တရားဖြစ်တာလဲအဖြေရဖို့တန်တရားဖြစ်တာလားအခုလုံနေတဲ့ပုံစံပေါ်မှာတန်တရားဖြစ်တာလား
ဒီလုံနေတဲ့ပုံစံတွေကတကယ်ပဲအမြင့်တာကရှိရှိဆွေးနွေးနေတာဟုတ်မဟုတ်ဆိုတဲ့ကိစ္စကတန်တာဖြစ်ပေါ်ရှိတယ်။နော်ဒီဆွေးနွေးဝဲတွေခဏခဏလုံနေတာကို၌ကတကယ်အမြင့်တာကဆွေးနွေးအမြင့်တာကရှိတဲ့ဆွေးနွေးမှုကိုရှောင်တယ်လို့ဖြစ်နေတယ်လို့ဒါကဟိုတော်တော်များများပြောဆိုနေကြတာကိုလည်းပဲကျွန်တော်နေ့စဉ်နဲ့အမျှကြားနေရတာပဲဖြစ်တယ်
ဒေါက်တာရေမျိုးသိန်းလေးလိုက်ပေါ်မှာရောက်ပါပြီ။ကိုရေမျိုးသိန်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါဗျာ
။ဟုတ်ကဲ့ကိုရေမျိုးသိန်းခုနကတော့ဥအောင်မှုဆောင်ဆွေးနွေးသွားတဲ့ချက်မှာတော့နှစ်ချက်တွေ့ပါလိမ့်မယ်။တူဆုံဆွေးနွေးနေပတ်သက်လို့တကယ်တမ်းဥတီရဲ့လား။နောက်ဒုတိယချက်ကကိုစားပြုမှုကိုရေမျိုးသိန်းကဘော6%နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ။အ
ဲကျွန်တော်ကတော့ဗျာကိုစားပြုမှုအပိုင်းနဲ့ပတ်သက်ရင်ပေါ့လေ။အဲကျွန်တော်ခုနကိုအောင်မှုဆောင်ဆွေးနွေးသွားတဲ့အတိုင်းပဲကျွန်တော်တို့အနေနဲ့လွတ်တော်တွင်တစ်ခုရဲ့ကိုကျွန်တော်တို့ကြည့်လို့မရပါဘူး။လွတ်တော်ပြင်ပကိုလည်းကြည့်ဖို့လိုပါတယ်။အဲ့ဒီအခါကျတော့လွတ်တော်တွင်မှာအခုဒေါက်တာအင်းမောင်ကိုရွေးချယ်ထားတာကကျွန်တော်အဲဒီလောက်ခလာလွတ်တော်ထဲမှာရှိတဲ့တိုင်းသားလွတ်တော်ကိုယ်စားလှယ်တွေကဆန္ဒမဲပေးပြီးတော့ရွေးချယ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အဲဒေါက်တာအင်းမောင်ရဲ့အဲလက်ရှိကိုစားပြုမှုအနေထားဟာလွတ်တော်နိုင်ငံရေးမှာတော့ဒီမိုကရေစီလီးကျတယ်လို့အတိုင်းအတာတစ်ခုချင်းပြောနိုင်ပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ယူဆအားဖြင့်လွတ်တော်ပြင်ပမှာရှိနေတဲ့တိုင်းသားအဲပါတီတွေတိုင်းသားအင်အားစုတွေရှိနေကြတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်အနေနဲ့ကတော့လွတ်တော်ပြင်ပမှာရှိနေတဲ့တိုင်းသားပါတီတွေတိုင်းသားအင်အားစုတွေကိုကိုယ်စားပြုတဲ့ကိုယ်စားလှယ်တယောက်အဲမဖြစ်မနေထည့်သွင်းလို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုထည့်သွင်းလို့စဉ်းစားတဲ့အခါမှာကျွန်တော်အမြင်အားဖြင့်တော့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဥက္ကဋ္ဌဦးကိုကျွန်တော်ကတင့်တော်တယ်လို့ကျွန်တော်ရဲ့တဦးချင်းအမိနဲ့ကျွန်တော်မြင်ပါတယ်
။ကိုစားပြုမှုနဲ့ပတ်သက်လို့ကျွန်တော်ပြန်မေးချင်ပါတယ်။ခုနဒေါက်တာအေးမောင်ကိစ္စကျွန်တော်ဒီဆွေးနွေးပွဲအတွက်ဒေါက်တာအေးမောင်ကိုကျွန်တော်ကြိုးစားပြီးတော့ဖုန်းခေါ်ပါတယ်။သူ့ဖုန်းကကျွန်တော်ခေါ်လို့မရဘူးခက်ခဲဖြစ်နေလို့ပါ။ဒေါက်တာအေးမောင်ကဒီမတိုင်ခင်ကျွန်တော်တို့ပြောပြတာကတော့ဟုတ်ပါတယ်တဲ့။ तू ကလွတ်တော်တဲမှာရှိတဲ့တိုင်းတိုင်းအင်အားစုတွေကိုကိုစားပြုပါဆိုတာပြုပါတယ်ဆိုတဲ့သဘောမျိုးဒေါက်တာအေးမောင်ကတော့ပြောပါတယ်ခင်ဗျာ။ကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်။ဒေါက်အောင်ဆန်းစုကြည်ကရော NLD ပါတီကိုပဲကိုစားပြုတာလားဒီမိုကရေစီအင်အားစုအားလုံးကိုစားပြုနိုင်လား
။အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေ။ကောင်ဆဲသူကြီးကကျွန်တော်တို့အဲနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တစ်ခုတည်းဥသာမှာကပင်းနေအခြားဒီမိုကရေစီအင်အားစုများကလည်းအဲကိုစားပြုနိုင်တဲ့ပုံကူတယောက်ဖြစ်ပါလေ။နောက်ပြီးတော့ပြည်သူလူထုတဲမှာလည်းတုံးချင်းအနေနဲ့ကိုစားပြုမှုထောက်ခံမှုတံမိုးထားမှုအမြင့်မားဆုံးရရှိထားတဲ့အဲလူမှုခေါင်းဆောင်တဦးလို့လည်းပြောနိုင်ပါတယ်ဗျာ
ဟုတ်ကဲ့ကော်မှုဆောင်ဘယ်လိုမြင်ပါလဲဒေါန်ဆတ်စုကြည်ရဲ့ကုစားပြုမှုရော
အခြေခံကတော့အခုချိန်ထိဒေါန်ဆတ်စုကြည်ကပြည်သူလူထုအများစုကယုံကြည်လေးစားတဲ့ထောက်ခံတဲ့ခေါင်းဆောင်သူဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲကျွန်တော်ယူဆပါတယ
်ဒါပေမဲ့ဒေါန်ဆတ်စုကြည်ကဥမောက်စုဥရေမောင်ဆိုလို့ရှိရင်သူဆွေးနွေးမှုအတွက်ကိုဒီတိုင်းသားအဖွဲ့အစည်းတွေအားလုံးမဟုတ်တော့မှချို့နဲ့ဆွေးနွေးတာတွေပြန်လည်တင်ပြတာတွေလုပ်တယ်လို့ကြားပါတယ်။တောင်ဆတ်စုကြည်ကရောကော်မှုဆိုဆိုရင်ဒီမောင်ဒီမိုကရက်တစ်ပါတီတရားဝင်ပါတီရဲ့ခေါင်းဆောင်တွေနေပါတယ်။ခြားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကိုဆက်ဆက်မှုရှိပါလားဒီ6ဖွဲ့ဆိုင်ရဲ့ပတ်သက်လို့
။ဒီတော့ကနေ့အခြေအနေမှာတော့ဒီအဲ့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ဒါဝေဖန်တဲ့အတန်တွေပြောဆိုတဲ့အတန်တွေတော်တော်လေးကိုပွက်လွှမ်းညံနေပါလား။အခြေခံအားဖြင့်ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့
ဒီတော့ဆန်းစုကြည်လို့ပုံကူမျိုးအနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပဲဖြစ်ဖြစ်ဂျန်နက်ဒီမိုကရေစီအင်အားစုနိုင်ငံရေးပါတီတွေဒီမိုကရေစီကိုအခြေခံတဲ့တိုင်းရင်းသားပါတီတွေကိုခဏကာလမှာသူစုစည်းပြင်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်တော့ဒီနေ့ကာလရင်မဟုတ်ပါဘူးစုစည်းပြင်တာတစ်နှစ်နှစ်နှစ်မကတော့ဘူးဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်ဒါပေမဲ့ခဏအခြေအနေအထိစုစည်းတာတော့ကျွန်တော်တို့မတွေ့ရသေးဘူ
းကျွန်တော်ဒီဆွေးနွေးပွဲအတွက်တော်ရှင်တော်များများကသူတို့ရဲ့ဖုန်းနံပါတ်တွေကြိုပြီးတော့ဆွေးနွေးမေးမြန်းလို့ဆိုတော့ပြဖို့ထားပါတယ်ဖုန်းတော်များများကခေါ်လို့မရဘူးဖြစ်နေပါတယ်အခုလက်တော်ရှိတဲ့လူတွေကျွန်တော်တင်ပေးပါမယ်ကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာကြားပါတယ်
ဟုတ်ကဲ့ကိုကျော
်ကျွန်တော်ကတော့ဒီစပွင့်ဆိုင်ဆွေးနွေးပွဲမှာဟိုလေအကျိုးရှိအောင်ဘာတွေပြောသင့်လေဆိုတာပဲကျွန်တော်ပြောပါမယ
်ဟုတ်ကဲ့ပြောပါ
စပွင့်ဆိုင်ဆွေးနွေးပွဲနဲ့ပါဝင်ပြီးခေါင်းဆောင်ရောက်ဦးသလုံးအတွက်စတိထစရာအရှုပ်ကိုတင်ပြလိုပါသည်ပထမအချက်အနေဖြင့်မြန်မာနိုင်ငံကြီးလူမှုစုပေါ်ရေးဘဝသည်အင်တာနက်ရှင်တိုင်းမလေးစင်ကာပူတို့ထက်နှစ်ပေါင်း50ခန့်မြောက်နောက်ကျကြင်ခေတ်ဒီကိုသတိထားစီလိုပါသည်မြန်မာနိုင်ငံအစိုးရ၏တဘာဝတမှုရောင်းအောင်ဝေးတဘာဝသင်္ဟန်စတရောင်းအောင်ဝေးများမှာခရစ်စင်ဒေါ်လာသန်း8000ခန့်မြောက်ရရှိနေတော်လဲအများပြည်သူတို့၏စိတ်အရှင်အားလွတ်မြောက်အောင်လုံမပေးနိုင်ဒီကိုသတိထားစီလိုပါသည်သူဖြစ်၍ခုစီဘုံကိုကျန်ပေးတဲ့နောက်ကျန်ပေးစီလိုပါသည် power sharing resource sharing တို့ကိုအထက်လျောက်ခွင့်ဝေပေးစီလိုပါသည်ဤစပွင့်ဆိုင်ဆွေးနွေးပွဲသည်အမှန်တကယ်ရွေးချယ်မှုရှိအောင်ဦးဆောင်နိုင်သောနိုင်ငံ၏မြေထားကော်မတီကြီးတစ်ခုဖြစ်ပါစီဟုပြောလည်းမြင်ပါသည
်ဟုတ်ကဲ့ကော်မူးဆော်ကဘလို့ယူဆပါလဲဖွဲ့စည်းပုံပြင်ဆင်နိုင်ရေးဆိုတဲ့ကိစ္စအကြောင်းရက်ကဒီတကယ်တမ်းပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့စာအုပ်ဥတည်ထားပြီးတော့တောင်ဆန်းစုကြည်ကပထမဆုံး၄ပွင့်ဆိုင်တောင်းခဲ့တာပါနောက်ပိုင်းအပွင့်တွေဖြစ်ပြီးတော့၆ပွင့်ဖြစ်သွားတာ哦ဒီဖွဲ့စည်းပုံပြင်ဆင်နိုင်ရေးဆိုတဲ့အလားအလာအခြေအနေဘယ်လိုရှိလဲရွက်ောက်ပွဲလည်းနီးနေပါပြီဆန္ဒခံယူပွဲလည်းလုပ်ဖို့ရှိပါတယ်ကော်မူးဆော်ရဲ့အမြင်သိကြပါမယ
်ဘူးကအဲ့အလားအလာတော်တော်မှိန်နေပြီတော်တော်မှိန်နေအတန်လည်းတော်တော်ကိုဖျော့နေတယ်လို့ကျွန်တော်အနေနဲ့တော့ပြောချင်တယ်အဲ့ကိစ္စလုပ်မယ်ဆိုရင်တော့မှရွက်ောက်ပွဲအလွန်တွေအထိဖြစ်သွားနိုင်တယ်လို့ပြောတာဆိုတာလေများလာတယ်ဆိုတဲ့အခါကျတော့ဒါကတစ်ချက်ပေါ့နောက်တစ်ချက်ကကျွတ်တော်တွင်မှာတော့ဘာတွေပြင်မဲ့ဘာတွေစင်မဲ့ဆိုတဲ့ကိစ္စတွေကလည်းပဲအခုထိတိတိကျကျဆွေးနွေးတယ်ဆိုတာမကြားရသေးဘူးမကြားရသေးတဲ့အခါကျကျွန်တော်တို့ကလည်းမသိသေးဘူ
းဟုတ်ကဲ့
ကျွတ်တော်တွင်မှာသူတို့ review process ရှိမယ်သူတို့ဘာတွေပြင်မဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးပါမှကျွန်တော်အပြင်အသူတွေကျွတ်တော်အပြင်အသူတွေအသိကြရမှာပြီးတော့မှပြောရဆိုရတဲ့ကိစ္စတွေဖြစ်လာမှာအခုချိန်ကြီးလဲအဲ့ဒီကိစ္စတွေကကျွန်တော်တို့မကြားရသေးဘူးအကြားရသေးတဲ့အပြင်ကိုကျွန်တော်တို့မေမာတုန်းကတည်းက3-4လ5လလောက်တုန်းကမေလမှာခုနကဆန္ဒခံယူရလုံမယ်ဆိုရဲအတန်တွေဖြစ်လာတယ်ဒါပေမဲ့အခုအဲ့ဒီအတန်တွေကလည်းပြန်မှိန်သွားတယ်ပြန်မှိန်သွားတယ်ဆိုတဲ့အခါကျတော့ဒီဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဒီ process ကလည်းပဲဘယ်လိုအခြေအနေဖြစ်မယ်ဆိုတော့ကျွန်တော်တို့အခုကာလမှာဘယ်လိုမှပြောလို့မရဘူးလို့ဖြစ်နေတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှင်ချို့ကူလီလိုင်းပေါ်ရောက်တဲ့တော်ရရှင်ချို့ဖလစ်ပေးခြင်းပါလေ။မောင်တက်တနာလေအမေရိကန်ပြည်တော်စုကမောင်တက်တနာကြားပါလားခင်ဗျာဆွေးနွေးလို့ရပါ။ကြ
ားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ဒီအခုဒီတော့၄ဝက်ဆိုင်တွေလို့၆ဝက်ဆိုင်ကိုဖြစ်သွားလေ။ဒါကစက်တော့တိတ်လို့ရှိဘူး။အရေးကြီးတာကြာ။ဟာစစ်ကောင်းဆောင်ကြီးလားသူခွဲခေါ်ထားတယ်။ဒါသူကသစ္စာလည်းရှိတယ်၊ရုံကြီးတယ်၊တကယ်ပဲကျောင်းလဲကျင်းတဲ့စံသားရှိတယ်ဆိုလို့ရှိရင်ဒါဒီကိစ္စအတာအတင်ညာလိုက်တာကြောင်းလဲလို့ရတယ်။ဒါပေမဲ့ DIU ကို6ဝက်ဆိုင်ဆိုလို့ဖန်ပြပြီးတော့သူနိုင်ငံတကာကိုစက်ကွက်အနေနဲ့ကစားကျင်တယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အတွက်အရေးရှိမှဥဒုကောင်ကောင်းတယ်။ဒါပေမဲ့တခုတော့ရှိတယ်ဗျ။ဒီ6ဝက်ဆိုင်တွေကဝါရီရလာနိုင်တယ်ဆိုလို့ရှိရင်ဟိုကျွန်တော်တို့ပြောင်းပြောင်းယုံကြည်မှုတွေရလာနိုင်တယ်။အမြင်လေးဖလှယ်လို့ရလာနိုင်တယ်။ဒီရတဲ့ဆက်အားလုံးကပေါင်းဝင်နိုင်တဲ့အခြေအနေတခုလည်းတော့ဖန်တီးနိုင်တယ်တော်ဒီဖြစ်စီဝအခြေခံဥရကျဆင်းရဲကိစ္စကိုလည်းအထိုက်ရတော့ဒီထဲမှာလုံနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။အတူဖြစ်လာပြီဆိုလို့ရှိရင်အဲဒီတော့ကဒီ6ဝက်ဆိုင်ကနေပြီးတော့တစ်ဆက်အငြင်းညှို့ခလဲရောက်မယ
်။
တရားတွေကယုံကြည်မှုတွေအတိဆောက်လို့ရနိုင်တယ်။တရားတွေပြီးတော့ဘယ်လို80စခန်းကိုတော်လို့ရနိုင်လို့ဆိုတာအ ਨੇ ကျတော့ထွက်လာတယ်။အဲလိုထွက်လာပြီဆိုလို့ရှိရင်ကျန်တဲ့ပေါဝင်တဲ့ပေါဝင်လူပါလာလို့ဆိုလို့ရှိရင်ပုံကြီးချေချက်လာတ
ယ်ဟုတ်ကဲ့ပါခင
်ဗျာ
ဟုတ်ကဲ့ကိုဒသနာကျေးဇူးပါကျွန်တော်တို့နောက်တစ်ယောက်တင်ချင်းလို့ပါဥစိတ်မောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဥစိတ်မောင်တူတူတူလေးဆွေးနွေးလို့ရပါတယ်မေးမြန်းချင်လည်းမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကဒီ6ဖွဲ့ဆိုင်ဆွေးနွေးရေးနဲ့ပတ်သက်လို့ကျွန်တော်တို့
ဒီအရင်းသားစရာကိစ္စရတွေကိုပြောဖွယ်ပြီးဒီ၆ပွင့်ဆိုင်ရွှေနေရဲ့အရေးကြီးမှုနဲ့ရေးပါမှုတွေအပေါ်မှာမူတည်ပြီးကောင်းတဲ့အလားအလာဖြစ်နိုင်ဖို့ကိုကျွန်တော်ကြည့်ဖို့ပဲလိုတယ်လို့ထင်တယ်အဲ့တော့၆ပွင့်ဆိုင်ရွှေနေကအစိုးရဘက်ကဒီအစိုးရတော်ကနေဆုံးဖြတ်ပြီးတော့ဖြတ်ထားတဲ့အစ်အမြင့်ဆုံးဒါရွှေနေဘက်တစ်ခုဖြစ်တယ်
ဟုတ်ကဲ
့ပါဝင်တဲ့လူတွေကလည်းအစ်အမြင့်ဆုံးပုဂ္ဂိုလ်ပါဝင်ပြီးဆွေးနွေးကြမှာဖြစ်တယ်ဆုံးဖြတ်ချက်တွေချတင်ကြမှာဖြစ်တယ်အစိုးရချက်ချနိုင်ဖို့အတွက်လည်းတောင်းရင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒါကြောင့်ဒီပုဂ္ဂိုလ်တွေနဲ့ရှင်းလင်းကြမယ်ဆိုရင်အကျိုးများဆုံးအခြေတခုတော့ထွက်လာနိုင်တယ်လို့ကျွန်တော်ယူဆတယ်
။ပြည်နယ်ဆွေးနွေးလူအလှည့်ပေးကြပါလေ။ကျွန်တော်အရင်ဆုံးဥရောပမှုတော့ဖိတ်ခေါ်ကြပါလေ။ခုနမောင်တက်တနာဆွေးနွေးတယ်ဦးစင်မောင်ဆွေးနွေးတယ်မောင်တက်တနာဆွေးနွေးရတဲ့အထက်မှာတော့အနေဆုံးတော့ပြန်လည်ထိစပ်မှုရှိလာမယ်နီးစပ်မှုရှိလာမယ်ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုတဲ့သူ့အမြင်ရှိပါလေ။ကိုအောင်ဥရောပမှုဆိုတော့ဘယ်လိုများမြင်ပါလဲ။
ကျွန်တော်တို့အဲ့ဒါတွေကိုလေတောင်းတရားကိုစကားပြောဖို့ဆိုဖို့informative ဖြစ်ဖြစ် formative ဖြစ်ဖြစ်စကားပြောကြဖို့ဆိုတဲ့ကိစ္စတွေကိုပြောတာဆိုတာတော်တော်ကိုကြာနေပြီဖြစ်တယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းအခုချိန်ထိပြင်မလားမပြင်ဘူးလားဆိုတာမသေးကြသေးဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းပြည်တွင်းကအဓိကကြားတဲ့ခေါင်းဆောင်တွေကြားမှာတကယ်အနှစ်သာရရှိရှိစကားပြောမှုကိုကျွန်တော်မျှော်လင့်နေတာတော်တော်ကြာပါပြီ။ဒါပေမဲ့အဲ့ဒီကိစ္စကအခုချိန်ဒီအပွင့်တွေဟို14ပွင့်ဖြစ်လိုက်48ပွင့်ဖြစ်လိုက်6ပွင့်ဖြစ်လိုက်6ပွင့်ဖြစ်တဲ့အခါမှာလည်းခုနကိုစားပြမှုနဲ့ပတ်သက်လို့အငင်းပွားမှုတွေဖြစ်လာလိုက်ဆိုတဲ့အခါမှာကျွန်တော်ပြည်သူတွေအတွင်းမှာပဲဖြစ်ဖြစ်ခုနလူလွတ်တော်အပြင်မှာရှိတဲ့တာမန် activist အင်အားစုတွေမှာပဲဖြစ်ဖြစ်နိုင်ငံရေးအဖွဲ့အစည်းတွေမှာပဲဖြစ်ဖြစ်တော်တော်ဝေဝါးကြစဉ်းစားကြတွေဖြစ်လာတယ
်ဟုတ်ကဲ့ကျွန်တော
်အခုကျွန်တော်တိုင်းပြည်မှာဖြစ်နေတာကစကားတွေပြောတယ်ဖွဲ့စည်းပုံအခြေခံဥပဒေလည်းပြင်မယ်လို့ပြောတယ်ပြောတာကြာလာပြီလက်တွေ့ကတိတိကျကျဘယ်တော့လဲဘယ်အချိန်လဲဆိုတာက
ကိုရံမျိုးသိန်းကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်စက္ကန့်30လောက်ပဲချိန်ရပါတယ်အခုသမရဦးသိန်းစင်ကခုန4ပွင့်ဆိုင်6ပွင့်ဆိုင်28ပွင့်ဆိုင်အမျိုးမျိုးဖြစ်တဲ့အခါမှာဒီ6ပွင့်ဆိုင်ကိုသမရကိုနိုင်ကလူလလရှိတယ်လို့ယူဆလားဘလို့မြင်ပါလဲခင်ဗျာဘလို့သုံးသပ်မိပါ
လဲကျွန်တော်ရဲ့မြင်ကတော့6ပွင့်ဆိုင်တိုးဆုံးချိန်ရည်ကိုမြန်မာနိုင်ငံရဲ့ဒီမျိုးစီတူတဲ့တောင်းလေးပေါ်မှာတော့တန်လျာဖြစ်နေတဲ့ဟိုရှင်းမတိုးဘူးလို့ယူဆနေတဲ့အမေရိကန်ပါဝင်အနောက်အုပ်စုနိုင်ငံတွေကိုအဲလော်ဘီလုပ်ချင်တဲ့ဟန်ပြခြေလှမ်းတစ်ခုလို့ကျွန်တော်ကတော့ပို့ပြီးတော့ထင်ပါတယ်ဗ
ျဟုတ်ကဲ့ပါခင်ဗျာကိုဒေါက်တာရေမျိုးသိန်းကျေးဇူးပါကျွန်တော်ဒိုင်ရက်လီလိုက်အစီအစဉ်အချိန်လဲဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မှုဆောင်ကဒေါက်တာရေမျိုးသိန်းရောတခြားသတို့ရှင်တွေအားလုံးကဒီမှာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရက်လီလိုက်အစီအစဉ်ဒီမှာရန်နာဝင်ပြီးပါခင်ဗျာ
ကိုသားညိုအစီအစဉ်တင်ဆက်တဲ့အင်္ဂါညဒရက်လီလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒရက်လီလိုက်အစီအစဉ်ကိုတော့တပတ်ကို2ချိန်အစီအစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အပတ်စဉ်အင်္ဂါညနဲ့စနေညတွေမှာနားဆင်နိုင်ပါတယ်။ VOA အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
စီးပွားရေးအရကျော်ဝချမ်းသာအောင်အိန္ဒိယနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆက်လက်ပြီးအချိန်အဟုန်မြင့်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့စီးပွားရေးအရတိုးတက်လာတာကိုအမေရိကန်ကကြိုဆိုကြောင်းအမေရိကန်စီးပွားရေးစွမ်းအင်နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးကက်သရင်းနိုဗလီကပြောပါတယ်။ဒါဟာအမေရိကန်အတွက်ရောအိန္ဒိယအတွက်ပါကောင်းမွန်တဲ့အခြေအနေဖြစ်တယ်လို့လည်းသူကဆိုပါတယ်။27ရာစုအစကတည်းကနှစ်နိုင်ငံကုန်သွယ်ရေးဟာငါးဆတိုးတက်လာခဲ့တာပါ။ဒါအပြင်အမေရိကန်သမ္မတအိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးကလည်းနှစ်နိုင်ငံကုန်သွယ်ရေးနောက်ထပ်ငါးဆတိုးမြင့်ဖို့ကတိကဝတ်ပြုခဲ့ကြပါတယ်။စီးပွားရေးအရနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းမွန်နေတာကြောင့်ကုန်သွယ်ရေးတိုးမြင့်ဖို့ကိစ္စကျမတို့ဆောင်ရွက်နိုင်ပါတယ်လို့လည်းကက်သရင်းနိုဗလီကပြောပါတယ်။ဝန်ကြီးချုပ်မိုဒီအစိုးရအနေနဲ့အိန္ဒိယနိုင်ငံစီးပွားရေးအစမတန်တိုးတက်လာအောင်လဲဆောင်ရွက်နိုင်ခဲ့တာပါ။ပညာရေးအဆင့်တန်းမြင့်မားလာတာ၊ကျန်းမာရေးစောင့်ရှောက်မှုပေးနိုင်တာ၊စိုက်ပျိုးရေးထုတ်ကုန်တွေတိုးမြင့်လာတာ၊လက်လီအယောင်ဈေးကွက်ကျပြန့်လာတာ၊ငွေကြေးထောက်ပံ့ကူညီမှုတွေ၊အင်တာနက်နဲ့လမ်းပန်းဆက်သွယ်ရေးအပါအဝင်မြို့ပြစီမံကိန်းမှရင်းနှီးမြှုပ်နှံတာစတာတွေကိုအိန္ဒိယအစိုးရကဆောင်ရွက်နိုင်ခဲ့ပါတယ်။ရည်မှန်းချက်ကြီးမားတဲ့နှစ်နိုင်ငံကုန်သွယ်ရေးတိုးမြင့်ဖို့အတွက်အိန္ဒိယအနေနဲ့နိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေမှာတားမြစ်ထားတဲ့အချက်တွေကိုဖယ်ရှားနိုင်ရေး ဥပဒေတွေကိုပြုပြင်ပေးဖို့လိုပါတယ်။ဒါမှသာ American company တွေအနေနဲ့အိန္ဒိယမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုအလွယ်တကူရင်းနှီးမြှုပ်နှံနိုင်မှာဖြစ်ပါတယ်။ဒါ့အပြင်ညာနာပစ္စည်းမူပိုင်ခွင့်အခိုင်အမာဖြစ်ဖို့နဲ့အကာအကွယ်ပေးဖို့အိန္ဒိယအစိုးရအနေနဲ့အထောက်အကူပေးရမှာဖြစ်ပါတယ်။တကယ်လို့သာအိန္ဒိယဘက်ကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစနစ်ကိုဆက်ပြီးတော့ရော့ချသွားမယ်ဆိုရင်အမေရိကန်ရဲ့ယင်းနှီးမြှုပ်နှံမှုလုပ်ငန်းဟာအိန္ဒိယမှာနှစ်ဆတိုးသွားနိုင်တယ်လို့ကက်သရင်းနိုဗလီကပြောပါရယ်။သိတာတဲ့အကျိုးရလဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေဘက်ကညီပညာနဲ့ကျွမ်းကျင်မှုပိုင်းဆိုင်ရာအရာရောငွေကြေးယင်းနှီးမြှုပ်နှံမှုတွေပါပါလာမှာဖြစ်တယ်လို့လည်းသူကဆိုပါရယ်။ဒီမိုကရေစီစနစ်ပေါ်တန်ဖိုးထားမှုနဲ့တနိဋ္ဌန်ချမှတ်လှုပ်ဆောင်ချက်တွေမှာအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံလုံးဟာအတူတကွလက်တွဲဆောင်ရွက်နေကြတာပါ။ကဘာပေါ်မှာငြိမ်းချမ်းရေး၊လုံခြုံရေးနဲ့ချမ်းသာကြွယ်ဝရေးပုံမူခိုင်မအောင်နိုင်ငံတကာပူးပေါင်းဆောင်ရွက်ရမှာလဲနှစ်နိုင်ငံဟာမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်ဒီအခြေခံအချက်တွေပေါ်မှာနှစ်နိုင်ငံအကြားရှိနေတဲ့ကုံသွယ်ရေးတိုးတက်မှုအကျိုးရလဒ်တွေကိုနှစ်နိုင်ငံပြည်သူအားလုံးအကျိုးခံစားနိုင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဆန္ဒရှိနေပါတယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
အကြံဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းတော်ဒါရှင်တွေကိုအသိပေးလိုပါတယ်ရှင်။ဗုဒ္ဓဘုနေမနက်ခင်းအတွက်အပတ်စဉ်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA American အသံမြန်မာပိုင်းရဲ့ဒီမနက်ပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ညနေခင်းနဲ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာတော့ညနေပိုင်းအစီအစဉ်ကိုလှိုင်းဒိုမီတာ16.25တို့ကနေနားဆင်နိုင်ပြီးတော့ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.25 32.51 နဲ့လှိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဘော်တီမိုမြို့မှာရဲကထင်းသိမ်းထားစဉ်ဆက်ကြောတဲ့လူမဲ့တူဦးသေဆုံးသွားတာကြောင့်တင်းလာနေကအကြမ်းဖက်စုပမှုတွေဖြစ်သွားခဲ့ပြီးတဲ့နောက်ပိုင်းမှာအင်္ဂါနေ့ကအခြေအနေတွေဟာတိတိတသာတည်ငြိမ်အေးချမ်းမှုရှိနေတယ်လို့ဘော်တီမိုရဲတပ်ဖွဲ့ကပြောပါတယ်အခြေအနေတည်ငြိမ်နေတဲ့ဆိုပေမဲ့လည်းဒေသခံတွေဟာစုဝေးစုတောင်းကြတာဂျိုကြားငင်းချမ်းစွာဆန္ဒပြတာတွေမြို့အနှံပြုလုပ်ခဲ့ကြပြီးလုံခြုံရေးတွေကိုလည်းတင်းကျပ်စွာချထားပါတယ်တမန်တော်အိုဘားမားကတော့တင်းလာနေကဖြစ်သွားခဲ့တဲ့အဖြစ်အပျက်မှာပါဝင်ခဲ့တဲ့သူတွေကိုရာဇဝတ်သားတွေလို့ပြုမှုဆက်ဆံရမယ်လို့ပြောဆိုသွားပါတယ်။စနေနေ့ကအင်အားပြင်းတဲ့ငရင်လုတ်ခဲ့ပြီးလူပေါင်း 9,000 နီးပါးတေဆုံးကထောင်ပေါင်းများစွာသောသူတွေအတွက်အကူအညီထောက်ပံ့မှုအကူအညီတွေလိုအပ်နေတဲ့နေပေါ်နိုင်ငံမှာ3ရက်ကြာဝန်းနဲ့ပူဆွေးမှုကာလဖြစ်သက်မှတ်ထားကြောင်းအစိုးရကကြေညာလိုက်ပါတယ်။ငရင်သားကြောင်ခံရသူအရေအတွက်ဟာ8တန်းလောက်ရှိမယ်လို့ဆိုပါတယ်။ရုပ်တောင်ကနေတင်ပြလို့တဲ့တင်းနာချင်းလင်းပွဲမှာတော့နေပေါ်ဝန်ကြီးချုပ်ကအကူအညီထောက်ပံ့မှုတွေပေးတဲ့အလူရှင်တွေကိုကျေးဇူးတင်ကြောင်းပြောဆိုလိုက်တယ်လို့ကျစ်လက်ဒေသတွေမှာတော့အကူအညီတွေရဖို့အတွက်စင်ခေါ်မှုတွေရှိနေသေးဖြစ်တဲ့ကြောင်းပြောကြားလိုက်ပြီးအဲ့ဒီတန်ရာရခဲ့သူတွေအတွက်အခမဲ့စေကူတာမှုပေးမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမူရစ်ဆေးဝါးမောင်ခုကုမှုနဲ့ပြည်တံစီရင်ခံထားရသူနိုင်ငံသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား2ဦးတို့ကိုကွပ်မြစ်လိုက်ပြီလို့အင်ဒိုနီးရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ကမ္ဘာကောင်းဆောင်အနေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကသူတို့ကိုမတက်ဖို့အတွက်အပြင်းထန်ကန့်ကွက်နေတဲ့ရာကပဲကွပ်မြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီရှေ့ဦးစလုံးကိုဗိုလ်ထိုးနဲ့အစိုးရကတနက်နေ့ပြစ်ခတ်ကွပ်မြစ်လိုက်တာဖြစ်ပါတယ်။သူတို့ကိုကွပ်မြစ်လိုက်တယ်ဆိုတာနဲ့ပတ်သက်လို့အစိုးရကတရားဝင်တည်ပြုခြင်းမရှိသေးပါဘူး။အဲ့ဒီတရားခံ9ဦးကိုကွပ်မြစ်မဲ့အကြောင်းလွန်ခဲ့တဲ့82နှစ်ရည်ကနေအင်ဒိုနီးရှား82နှစ်အရွယ်လိုမှာအင်ဒိုနီးရှားအာဏာပိုင်တွေကအသိပေးခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်အမျိုးသမီးတဦးကိုတော့ကွပ်မြစ်ခံနေကြမှဆိုင်းငံ့ထားလိုက်ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကမိန်းကလေးငယ်200နဲ့အမျိုးသမီး93ယောက်ကိုအင်္ဂါနေ့ကကယ်တင်လိုက်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့ဟာလွန်ခဲ့တဲ့တနေ့တော့တုန်းကပြန်ပြီးဆွဲခံလိုက်ရတဲ့ချူဘရုတ်ကကျောင်းသူလေးတွေဟုတ်မဟုတ်ဆိုတာတော့မသေချာသေးပါဘူး။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့မနက်ခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကဦးဆံမွေဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဇာဟာရတ်အဘူရဇစ်ဖြစ်ပါတယ်ရှင်ကျွန်မဆုမွန်ကအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့မနက်ခင်းမှာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.